Welcome to the Voice of America in Burmese.
မနက်ကလူနေငယ်တော့အလုံးဒီရင်တွေပုံကကင်းရှင်းကြပါပြီခင်ဗျာ2022ခုနှစ်မလ6ရက်စနေညပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြင်းတွေကြောင့် VOA စီစဉ်တွေကိုယာယီယာပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမယ်မြန်မာနိုင်ငံနဲ့မြို့တော်များများမှာစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နှင်းဖြိုခွဲတဲ့ကြားမှာပဲဒီကနေ့ဆက်ပြီးဆန္ဒပြကြပါရယ်ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုမြေယူပုံးတွေအတံပုံးတွေပြစ်ခတ်ပြီးဖြိုခွဲပေမဲ့လည်းဆန္ဒပြသူတွေကကြေးကြော်တန်တွေအော်ဟစ်ပြီးဆန္ဒပြကြပါရယ်မြန်လာတောင်ကျွန်းမှာစစ်တပ်နဲ့ရဲကအကြမ်းဖြိုခွဲတဲ့အတွက်ဆန္ဒပြသူတွေလမ်းထဲဝင်ပြေးကြတာကိုဒေသခံတို့နေအိမ်ပေါ်ကနေမှတ်တမ်းတင်ရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ
်။တာဇဝါလာလူငယ်လားအဒီယိုလားလာက
ြစံချောင်းဘားကရရက်မှာဆန္ဒပြသူတွေချထားတဲ့အဓာစီအကားရံတွေကိုစစ်တပ်နဲ့ရဲကမီးရှို့ဖျက်ဆီးခဲ့ပြီးနောက်ပိုင်းမှာတော့လူတပ်တပ်ဖွဲ့ကလာရောက်ညှိနှိုင်းပေးခဲ့ပါတယ်ရန်ကုန်မှာလူနေလမ်းတွေတဲ့အထိရဲရဲဘုံနဲ့ပြစ်ခတ်တာတွေရှိခဲ့တယ်လို့မြို့ကန်တွေကအပြောအယူကိုပြောပါတယ်။အကြမ်းဖက်ပြိုကွဲမှုအတွင်းဒဏ်ရာရသူဖမ်းဆီးခံရသူတွေရှိတယ်ဆိုတဲ့သတင်းတွေကြားထားပေမဲ့အရေးအတွက်အတိအကျကိုတော့အတည်ပြုလို့မရပါဘူး။ရဲကဖမ်းတီရိုက်နေတာဖမ်းတော့တာတွေကိုရိုက်ယူထားတဲ့တပ်ပုံတွေမှာတွေ့ရပါတယ်။ဒီကလေးရက်တွေကလည်းအကြမ်းဖက်ပြိုကွဲတာတွေရှိခဲ့တဲ့တဝယ်မြို့မှာဒီကနေ့လဲဆန္ဒပြပွဲတွေအရှင်ရောမသွားသလိုရဲရဲဘုံနဲ့ပြစ်ခတ်ပြိုကွဲတာတွေရှိခဲ့ပါတယ်။
နောက်ဆုံးခဏလေးပြေးပေါ်မယ်ရောနောက်ဆုံ
းမင်းလေးမှာတော့တန်ဃာတော်တွေဥဆောင်တဲ့အများတောင်တပိတ်စစ်ကြောင်းဟာစစ်တပ်နဲ့ရဲကဖြိုခွဲမှုကြိုးစားတဲ့ကြားမှာပဲဒီကနေ့အထိဆက်ပြီးချီတက်ဆန္ဒပြနေသေးပါမင်းလေးမှာမလ3ရက်နေ့ကပြစ်ခတ်ခံရလို့ကွယ်လွန်သွားခဲ့တဲ့အသက်19နှစ်အရွယ်မင်းကလေးကျေစင်ရဲ့အုပ်ဂူကိုတောက်ကြနေညမှာစစ်တပ်ကဒူးဖော်စစ်ဆီးခဲ့ပါသေးတယ်စစ်တပ်အုပ်ချုပ်ရေးကောင်စီရုံးဆိုင်ရာနေပြည်တော်မှာစစ်တပ်နဲ့ရဲအင်အားအလုံးအဝင်ချထားတဲ့ကြားကပဲဒီကနေ့ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေချီတက်ဆန္ဒပြကြပါတယ်အကြမ်းမဖက်အာဏာပီဆန်တဲ့စီဒီအမ်လူရှာမှုမှာပြည်တွင်းကဝန်ထမ်းတွေပိုးပြီးပါဝင်လာကြသလိုဒီပနိုင်ငံအသီးသီးကမြန်မာတန်ဝန်ထမ်းတွေလည်းပိုးပြီးပါဝင်လာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကောက်ကွယ်ပြီးဒီမိုကရေစီရေးတောင်းဆိုနေသူတွေနဲ့အတူတရားရဲရှိကြောင်းပြတဲ့အနေနဲ့ဩစတြေးလျနိုင်ငံဆစ်နီမြို့ကမာတင်ပလေးစ်ဆိုတဲ့နေရာမှာဩစတြေးလျရောက်မြန်မာမိသားစုတွေဒီကနေ့စုဝေးဆန္ဒပြကြပါတယ်။မာရီလူနဲ့အတူတူကရက်တီပြီးဆက်လုပ်သွားမယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောပါတယ်
။ We are here to commit as much as we can do to help our country to show the people
မရုနိုင်ငံကိုကူညီရေးတန်နေတဲ့ငါလှုပ်ဆောင်ဖို့နဲ့နိုင်ငံမှာဒီမိုကရေစီပြန်တည်ဆောက်နိုင်တဲ့အထိနေ့ရက်တိုင်းမိနစ်တိုင်းရက်တီလှုပ်ဆောင်နေပြီးလူလူနဲ့အတူတရားရဲရှိနေပါတယ်။အတူတူကခန်းစားနေရပါတယ်ဆိုတာပြတာကိုကျမတို့ဒီနေရာမှာစူဝေးကြတာပါလို့ဆန္ဒပြသူတူကပြောပါတယ်။အလားတူနီပေါ်နိုင်ငံကတ်မန်ဒူးမြို့တော်ကမြန်မာတန်ရုံအပြင်ဘက်မှာလည်းနီပေါ်နိုင်ငံသားတွေဒီနေ့စူဝေးပြီးလူသေဆုံးတဲ့အထိအကြမ်းဖက်တိုက်ခတ်ဖြိုခွဲတာတွေကိုဆန့်ကျင်ကောက်ွယ်ကြောင်းဆန္ဒပြကြပါတယ်။မြန်မာစစ်တပ်နဲ့ရဲကတိုက်ခတ်လို့တည်ဆုံသွားသူတွေရဲ့ရုပ်ပုံတွေအကြမ်းတိုက်နေနေတာကိုရယူထားတဲ့ရုပ်ပုံတွေကိုကန်ဆောင်ထားတဲ့ဒီဘောဆန္ဒပြသူတွေကဒီမိုကရေစီကိုမလွဲမသွေပြန်တည်ဆောက်နိုင်မှာဖြစ်ပေမဲ့အကြမ်းဖက်တာကိုရှောင်ရှားရမယ်လို့ပြောကြပါဗျ။အိန္ဒိယနိုင်ငံမှာတပြည့်ခုလုံသွားတဲ့မြန်မာရဲတပ်ဖွဲ့ဝင်တွေကိုပြန်လွှဲပြောင်းပေးဖို့မြန်မာစစ်ကောင်စီကအိန္ဒိယကိုတောင်းဆိုထားတယ်လို့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကတာဝန်ရှိသူတူကဒီနေ့ပြောတဲ့အကြောင်း Reuters သတင်းတပုတ်မှရေးထားပါဗျ။ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခိုင်းတာမလုပ်ချင်တဲ့အတွက်ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်တွေနဲ့မိသားစုအယောက်30ပတ်ဝန်းကျင်ဒီကရေရက်တွေကအိန္ဒိယပဲထွက်ပြေးခိုလုံခဲ့တာပါချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းဖို့အတွက်ဆိုပြီးမြမရက်တပ်ဖွဲ့ဝင်ရှိဦးကိုပြန်ပြီးလွှဲပြောင်းပေးဖို့တောင်းထားတဲ့ချင်းပြည်နယ်ဖလန်းခရိုင်တာဝန်ရှိသူရဲ့စာရဆောင်ကိုလက်ခံရရှိထားတယ်လို့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ချမ်ဖိုင်ခရိုင်ဒုတိယကော်မရှင်နာမင်းကြီးမာရီယာစီတီဇွာလီက Reuters သတင်းဌာနကိုဒီကနေ့ပြောပါတယ်အိန္ဒိယအစိုးရဒီရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကိုစောင့်နေတယ်လို့လည်းဒုတိယကော်မရှင်နာမင်းကြီးကပြောပါတယ်မ မြန်မာရတပ်ဖွဲ့ဝင်တွေရဲ့ဂျမဖက်အာနာဒီဇိုင်းရေးလှုပ်ရှားမှုစီဒီအမ်မှာပူးပေါင်းပါဝင်ကြတာတွေရှိထားပေမဲ့အခုလိုထွက်ပြေးခိုလုံတာကတော့ပထမဆုံးဖြစ်ရတွေပါကုလသမဂ္ဂလူမျိုးရေးကောင်စီမှတောက်ချန်လေးကမြန်မာအရေးတကယ်ပြီးဆွေးနွေးခဲ့ကြပေမဲ့လူမျိုးရေးကောင်စီဖွဲ့ဝင်အားလုံးသဘောတူညီတဲ့ထုတ်ပြန်ချက်တစ်ခုခုတော့ထွက်မလာခဲ့ပါဘူးလူမျိုးရေးကောင်စီလက်ကျဥက္ကဋ္ဌအဖြစ်အမေရိကန်ပြည်ထောင်စုကစတင်တာဝန်ယူအပြီးနောက်တည့်မှာပဲအခုလိုမြန်မာအရေးတကယ်ပြီးစီဝေးလောက်တာပါကုလသမဂ္ဂဒွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှိုရနာဘူဂနာကတော့ကုလသမဂ္ဂအပေါ်မြန်မာလူရဲ့အာဂုအားထားပြုမျှော်လင့်ချက်တွေရော့လာနေပြီလို့တကယ်ပြီးစီဝေးတင်ပြောခဲ့တဲ့အကြောင်းအောက်ကြံနေတဲ့တင်စာရှင်းလင်းပွဲတွင်အတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်တကယ်ပဲစီဝေးကျင်းပဖို့တောင်းဆိုခဲ့တဲ့ပြည်ထောင်နိုင်ငံကတော့မြန်မာနိုင်ငံအခြေအနေကိုအနိကက်ဆက်ဆောင်ကြည့်နေပြီးမကြာခင်ရက်တွေအတွင်းလူမျိုးရေးကောင်စီကနေတဆင့်နောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်သွားဖို့ရှိတယ်လို့ဆွေးနွေးပွဲအပြီးလောက်တဲ့တင်းစာရှင်းလင်းပွဲမှာကုလသမဂ္ဂဆိုင်ရာပြည်ထောင်တမ်မတ်ကြီးဘာဘရာဝုဒ်ဝါ့ဒ်ကပြောခဲ့ပါတယ်ဒီပေါ်လက်တရနေ့မှာရုပ်ောက်ခံအစိုးရကိုဖြုတ်ချပြီးအာဏာသိမ်းယူလိုက်တဲ့မြန်မာစစ်တပ်ကိုလက်နက်ခဲယံရောင်းချတာပြည်ပင်ကတည်းကလူမျိုးရေးကောင်စီကဆုံးဖြတ်ချက်ချပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုထားပါတယ်ခင်ဗျာ
ညာဘက်မြန်မာဘာသာအခြေစင်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 15653ည5.25kHz 7783ည5.32kHz 9335နဲ့စနေတနင်္ဂနွေမှာ5.19kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စင်တော်ဝင်းမင်းပါစနေနေ့ညပိုင်း Radio American တရဲ့ထိတ်တရသတင်းတွေကိုဆက်ပြောပြနေပါတယ်အီရတ်ကိုရောက်နေတဲ့ပုံရဟမင်းကြီးအနေနဲ့ထင်ရှားတဲ့မွတ်စလင်ဘာသာရေးကောင်ဆောင်အယာတိုလာအလီအယ်စစ်တန်နီနဲ့ဒီနေ့သမိုင်းဝင်တွေ့ဆုံခဲ့ပါတယ်။ဆီရာမွတ်စလင်ကောင်ဆောင်စစ်တန်နီဟာအသက်90ရွယ်ရှိပြီးတွေ့ဆုံမှုတွေတိတ်မလို့ပဲသိကြနေလေရှိပါတယ်။သူ့ရဲ့နာဂျက်စ်မျိုးကသာမန်အိမ်လေးမှာပဲအသက်84နှစ်ရွယ်ပုံရဟမင်းကြီးဖရန်စစ်ကိုလက်ခံတွေ့ဆုံခဲ့တာပါ။အီရတ်ဘာသာရေးကောင်ဆောင်စစ်တန်နီဟာဆီရာအနွယ်မွတ်စလင်ဘာသာဝင်တွေကြားမှာအရေးပါတဲ့ခေါင်းဆောင်ဖြစ်ပြီးအီရတ်နိုင်ငံအတွင်းအပြင်မှာဩဇာကြီးမားသူလည်းဖြစ်ပါတယ်။နာဂျက်စ်မြို့မှာရှိတဲ့ဘာသာရေးဆိုင်ရာအရာရှိတွေကလည်းဒီတွေ့ဆုံမှုကပုဂ္ဂိုလ်ရေးသဘောတွေ့ဆုံကြတာဖြစ်ပြီးသမိုင်းမှာအခုလိုတခါမှမဖြစ်ခဲ့ဘူးလို့ AP သတင်းဌာနကပြောပြခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ရောဂါကြုံနေရခြင်းဖြစ်သလိုအီရန်ကြောထောက်နောက်ခံပေးထားတဲ့အဖွဲ့တွေကလည်းအီရတ်နိုင်ငံတဲကိုဒုံးကျည်တွေဖြစ်နိုင်ခြင်းရှိနေတဲ့စီရီးတင်းမာမှုအခြေအနေအောက်မှာအခုလိုခရစ်စတန်နဲ့မွတ်စလင်ဘာသာရေးကောင်ဆောင်ကြီးနှစ်ဦးတွေ့ဆုံခဲ့ကြတာပါဒီနေ့နောက်ပိုင်းမှာလည်းပုံရဟမင်းကြီးအနေနဲ့ဗက်ဒန်မြို့တော်မှာရှိတဲ့စိန့်ဂျိုဆက်ချယ်ဒင်းဘုရားကျောင်းမှာဝတ်ပြုသူများနဲ့အတူဆူတောင်းပွဲကျင်းပမှာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံရှိ CNN အေဂျင်စီကကိုဗစ် -19 ရောဂါရှိသူပေါင်း2,000ကျော်သေဆုံးခဲ့ရပြီလို့ထုတ်ပြန်လိုက်တာကြောင့်အစိုးရဦးဆောင်တဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့စီရင်ထက်နှစ်ဆကျော်အထိများသွားပါတယ်အစိုးရအောက်မှာရှိတဲ့ Roadset Cordy CNN အချက်လက်ဆိုင်ရာအေဂျင်စီအနေနဲ့ကိုဗစ်သတင်းအချက်လက်တွေကိုပါကြိုကြားကြိုကြားထုတ်ပြန်နေရမှာအခုဇန်နဝါရီလအထိသေဆုံးသူပေါင်း 2,432 ဦးရှိသွားပြီးဒါကသေဆုံးချိန်မှာကိုရိုနာဗိုင်းရပ်စ်ရှိတာတွေ့ပေမဲ့အဓိကသေဆုံးချိန်ကဒီပိုးကြောင့်မဟုတ်ပုံရတဲ့သူပေါင်း 9,000 ကိုလည်းထက်ထွက်ထားတယ်လို့ဆိုပါတယ်အခုလိုထုတ်ပြန်ချက်ပမာဏကအစိုးရထုတ်ပြန်ထားတဲ့ကိုဗစ်ကြောင့်သေဆုံးသူရေအတွက် 18,285 ဦးထက်အများကြီးတဆကျော်အထိကိုထူးထူးခြားခြားများသွားတာပါဒါပေမဲ့အစိုးရစီးရင်ထဲမှာတော့ကိုဗစ်ပိုးတွေ့ပေမဲ့အဓိကသေဆုံးရတဲ့အကြောင်းရင်းမဟုတ်တာကိုတော့ထည့်မတွက်ထားပါဘူးတကယ်တော့အခုလိုများလာတဲ့စီးရင်ကိုအတည်ယူမယ်ဆိုရင်ရုရှားဟာကမ္ဘာပေါ်မှာအမေရိကန်နဲ့ဘရာဇီးလ်ပြီးရင်ကိုဗစ်ကြောင့်သေဆုံးသူတတိယအများဆုံးနိုင်ငံဖြစ်လာမှာပါအခုလိုအချိန်မှာတရုတ်နိုင်ငံကိုသွားပြီးကိုရိုနာဗိုင်းရပ်စ်မူလရင်းမြစ်အစကိုဖော်ထုတ်ဖို့ကြိုးပမ်းနေတဲ့တပည့်ချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့လေးလာစစ်ဆေးသူတွေအနေနဲ့လည်းအခုမတ်လလယ်မှာတွေ့ရှိထားမှုအစီရင်ခံစာတစ်စောင်ထုတ်ပြန်ဖို့ရှိနေတယ်လို့ဆိုပါတယ်။ American Challenger ကဒီမိုကရက်မတ်တွေအနေနဲ့ဒေါ်လာ 1.9 ထရီလီယံပမာဏရှိတဲ့ COVID ဆိုင်ရာကူညီထောက်ပံ့ရေးမူကြမ်းကိုတနည်းလာနေမတိုင်ခင်အတည်ပြုပေးနိုင်ဖို့မျှော်လင့်နေကြပါတယ်။အစိုးရပါတီဖြစ်တဲ့ Democratic Party ရဲ့အမတ်တွေအားလုံးစီကနေထောက်ကမ်းမှုအပြည့်အဝရအောင်အတွက်ဒီမူကျန်းကိုအချိန်ချင်းပြင်ဆင်ခဲ့ပြီးမှအခုလိုမျှော်လင့်မှုဖြစ်လာတာပါဒီမူကျန်းပေါ်အတိုက်ခံ Republican Party အမတ်တွေကလည်းကန့်ကွက်မဲ့ပေးဖို့ညှိနှိုင်းနေချိန်မှာနှစ်ဖက်ပါတီအမတ်50 50နဲ့အရေးအတွက်တူနေတဲ့ဒီအထက်လွှတ်တော်မဲခွဲပွဲမှာ ဒီမိုကရက်တစ်ဘက်ကလည်းသူတို့ပါတီဝင်မဲတမဲကိုမှအဆုံးမခံနိုင်ဘူးဖြစ်နေပါတယ်။အခုလိုဒီမိုကရက်တစ်ပါတီအမတ်မဲတမဲမှမဆုံးမှသာနောက်ဆုံးမဲရည်အတွက်ညီနေရင်ဒုသမ္မတကမလာဟဲရစ်အနေနဲ့နောက်ဆုံးအဆုံးဖြတ်ပေးနိုင်တဲ့မဲကိုပေးပြီးဒီမူရန်ကိုအတည်ပြုလိုက်နိုင်မှာပါ။ဒီမိုကရက်တစ်ပါတီခေါင်းဆောင်တွေအနေနဲ့ကြားနေအလဲလက်သဘောဖြစ်နေတဲ့ဒီမိုကရက်အမတ်ဂျိုးမန်ချင်းကိုပါလောင်စည်းရုံးနိုင်ဖို့ဒီမူရန်တဲ့ကအလုံးလက်မဲ့ပင်းငွေဆိုင်ရာပါရှိချက်ကိုနိုင်ပေါင်းများစွာအပေးယူလုံညှိခဲ့ပြီးမနေ့တောက်ကြနောက်ပိုင်းမှာမှသဘောတူမှုရခဲ့တာပါဒီအပေးယူညှိနှိုင်းမှုရာအရင်အဆိုပြုထားတဲ့အလုံးလက်မဲ့ဒူးချင်းအတွက်တစ်ပတ်ကိုရေးပေါ်ကူညီငွေပမာဏဒေါ်လာ400ပေးဖို့ကနေအခုဒေါ်လာ300ဖြင့်လျှော့ချပေးခဲ့ပြီးအလုံးလက်မဲ့လက်ခံထားရသူတွေအတွက်လည်းအခွန်အကင်းလက်ခွင့်ကိုထည့်သွင်းပေးခဲ့ရပါတယ်တရုတ်နိုင်ငံအတွင်းနိုင်ငံခြားသတင်းဌာနတွေအနေနဲ့အခက်အခဲကြုံနေရပြီးသတင်းလုံခြုံရေးအတွက်အန္တရာယ်ရင်ဆိုင်လာရတယ်လို့တရုတ်နိုင်ငံအခြေစိုက်နိုင်ငံခြားသတင်းတောက်များအသင်းကပြောလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းတရုတ်အာဏာပိုင်တွေဟာလွတ်လွတ်လပ်လပ်သတင်းထုတ်ပြန်မှုတွေကိုအနှောက်အယှက်ပိုပေးလာပြီးနိုင်ငံခြားသတင်းတောက်အနည်းဆုံး18ဦးကိုပြည်နေတန်ပေးခဲ့တယ်လို့နိုင်ငံခြားသတင်းတောက်အသင်းကထောက်ပြခဲ့ပါတယ်။အခုလိုသတင်းတောက်ရေးတွက်များများနိုင်ငံတဲကနေမောင်းထုတ်ခံရတာမျိုးဟာ1989ခုနှစ် TNMN ဒီမိုကရေစီအရေးဆန္ဒပြပွဲတွေနောက်ပိုင်းမှာအဆိုးဆုံးဖြစ်လာတာလို့လည်းဖော်ပြထားပါတယ်။ဒါအပြင်ကိုဗစ်ကပ္ပကယောဂါနိုင်ငံတကာပဋိပက္ခနောက်ဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုနဲ့အမျိုးသားလုံခြုံရေးဥပဒေတွေထိပါကိုးကားဖော်ပြပြီးဒီဖြစ်ရပ်တွေမှာသတင်းထောက်တွေလွတ်လွတ်လပ်လပ်သတင်းယူနိုင်စွမ်းကိုကြီးကြီးမားမားထိခိုက်စေခဲ့တယ်လို့ဆိုပါတယ်။ FCCC လို့တူကောက်ခေါ်တဲ့ဒီတရုတ်နိုင်ငံနိုင်ငံခြားသတင်းထောက်များအသင်းအနေနဲ့အဖွဲ့ဝင်ပေါင်း220ကိုမေးမြန်းပြီးဒီစစ်တမ်းကိုပြသခဲ့တာပါ။စနေညပိုင်းသတင်းတွေကိုကိုချေချော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ
စစ်တအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဒီနေ့ဆက်လက်ဖြစ်ပွားနေပြီးတော့ရန်ကုန်မှာတော့ဒီနေ့စမ်းကြောင်းနဲ့ကြီးမြင့်နိုင်ဘက်မှာပြစ်ခတ်နေနေတာတွေရှိခဲ့တယ်လို့ဆန္ဒပြတဲ့သူတွေကပြောပါတယ်ဒါအပြင်ဒီနေ့ရန်ကုန်ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူ10ခန်းအထိဖမ်းခံရတယ်လို့လည်းသိရပါတယ်ဒီကြောင့်ပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာစစ်တအာဏာသိမ်းမှုကိုစန့်ကျင်တဲ့လမ်းပေါ်တော့ဆန္ဒပြတာတွေရန်ကုန်မှာစတင်ခဲ့တာအခုဆိုရင်တလပြည့်သွားပြီဖြစ်ပြီးတော့ဆန္ဒပြပွဲတွေဟာရန်ကုန်ပါဝင်မန္တလေးနဲ့နိုင်ငံတစ်ပေါင်းကမြို့တွေမှာဆက်လက်ဖြစ်ပွားနေပါတယ်ရန်ကုန်မှာတော့စံကြောင်ကြီးနေတဲ့မြောက်ကလာဆောင်မှုနဲ့နေရာတော်များများမှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့ဆန်းကြောင်မြို့နယ်ကျွန်းတော်လန်းကဆန္ဒပြတဲ့နေရာတွေကိုရဲနဲ့စစ်တပ်လုံခြုံရေးတွေကမနက်ပိုင်းမှာပစ်ခတ်နေနေတာတွေရှိခဲ့တယ်လို့ဒီဆန္ဒပြပွဲမှာပါဝင်သူတဦးက VOE ကိုပြောပါတယ
်ကျွန်တော်တို့ကွန်ဖရင့်ရှင်းလောက်ကစားပြီးလူတွေတပွဲပွဲဆုံကြတာပေါ့ဆုံပြီးတော့ကျွန်တော်ကတော့ကျွန်တော်လန်းမှာအထိုင်ဖြစ်နေဆိုအဲ့ဒီဘက်မှာပူပေါင်းလာပုံမှန်ကျွန်တော်တို့ချွေးကြော်တန်တွေလုပ်နေတဲ့အချိန်မှာပဲ9:40 50လောက်မှာစပြီးသူတို့ကအတန်ပေါင်းနှလုံးသွင်းလို့နဲ့မျက်ရည်ပုံသုံးလုံးတော့ဖဲပါတယ
်ရဲနဲ့စစ်တပ်ဘက်ကပြစ်ခတ်နေနေရမှာရာဘာချီမျက်ရည်ပုံနဲ့အတန်ပေါင်းတွေကိုအသုံးပြုခဲ့တယ်လို့သိရပါတယ်စမ်းကြောင်းမှာဒီကနေ့လုံခြုံရေးဘက်ကပြစ်ခတ်နေနေတာရင်းနဲ့ပတ်သက်ပြီးဆန္ဒပြပွဲမှာပါဝင်သူစမ်းကြောင်းမြို့ကနောက်တူကလည်းအခုလိုပြောပါတယ
်ကျွန်တော်တို့မနက်7:00နာရီဝင်ကျင်လောက်ပါသူတို့ကစမ်းသားတွေစုယုံနေတဲ့အချိန်မှာသူတို့ကရောက်လာပြီးတော့ရဲကားတွေနဲ့တပည့်ကက်ကားပေါ်တွေမှာအရေးတွေမှာကျင်လာပြီးတော့အတန်ပုံးတွေညည်းရိုးပုံးတွေစတင်ပြစ်ခတ်ပါတယ်ဗျ။အဲဒီနောက်မှာသူတို့ကကလေးတွေကတဖြည်းဖြည်းနဲ့နောက်ဆုံးသွားတဲ့အချိန်မှာသူတို့ကလမ်းတွေရက်ကွက်လမ်းတွေကိုဝင်ပြီးတော့ပြစ်ခတ်ပါတယ်ခင်ဗျ။အမရက်ကွက်လမ်းတွေဆိုင်တွေကလည်းအကုန်လုံးပိတ်ခဲ့ရပါတယ်ဗျ။အမရက်ကွက်ထဲမှာလည်းညည်းရိုးပုံးတွေအတန်ပုံးတွေကလေးတွေရောလူကြီးတွေရောအကုန်လုံးတောင်းလန့်ခဲ့ရပါတယ်ဗျ။ကျွန်တော်တို့ကျွန်တော်လာမှာတခြားရပ်ကွက်တော့လမ်းနေပေါ့ကောเนาะကျွန်တော်တို့မကြီးကြီးလမ်းလို့ချွေနည်းစီလမ်းလို့ကျွန်တော်တို့ဒီပိပိကွက်တဲ့လမ်းလို့အဲ့လိုလမ်းတဲ့လမ်းနဲ့ဒီတိုင်းမှာသူတို့ကဝင်ရောက်ပြီးတစ်ချောက်သွားပါတော့ဗျာ
စောပိုင်းကတိကြိုက်တန်ရရတာတွေဖမ်းဆီးတာတွေမရှိပေမဲ့ညနေပိုင်းတပိတ်သိမ်းတဲ့အချိန်မှာတော့အာနာပိုင်တွေဘက်ကရောက်လာပြီးဖမ်းဆီးသွားတာကြောင့်၄ယောက်ဖမ်းခံလိုက်ရတယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ဒီတပိတ်ခွဲတော့မှလည်းလူငယ်တွေသူ့အစူးသူ့စုနဲ့ပြန်တဲ့အချိန်မှာမာမြိုင်လမ်းနဲ့ပြည်လမ်းထိတ်တာလေးမှဖမ်းတယ်လို့ကြားရတယ်အတီတော့မဖြစ်နိုင်ဘူးလေလေရောက်ပါသွားတယ်လို့ကြားနေရ
တယ်။ဒါပြင်ကြီးမြနိုင်မြို့နယ်ဘာကရလမ်းစုံဘက်မှာတော့ဒီနေ့မနက်ပိုင်းကလေးကလုံခြုံရေးတွေဘက်ကပြစ်ခတ်နေနေတာတွေဖမ်းဆီးတာတွေနဲ့ဆန္ဒပြတဲ့သူတွေတားဆီးထားတဲ့အတားအဆီးတွေကိုမီးရှို့တာတွေရှိခဲ့တယ်လို့ကြီးမြနိုင်ဘက်ကမျက်မြင်တွေ့ရှိသူတူကပြောပါတယ်
။ဘောကလမ်းနဲ့ကဓမ္မရောသူတို့ဝင်ပြီးတော့ဖျက်ဆီးရကွာဖျက်ဆီးသွားပြီးတော့အဲ့ထဲမှာရှိနေတဲ့အဲဆန်တို့ဆန်အေးတို့နောက်ပြီးတော့ San Aido Mask the gas car with a mask the bono, Adi Hari, a Gavari, a Huchawa, the Mayo Lepesi Wai. Bagia, Loma, Kandagua, Kandagitana, I can't, I'm a Wakadio, like I told Misho, Gompesi Wari, Biro, Thro Diga, Mietown, Mietown, Emma, like a mine when Gitana woo.
ထားယုံဝင်နေမှာဟိုစီဒီယံလို့တဲ့ဝင်နေရောအကြောင်းသားတွေရောအကုန်ပါတယ်အဲ့ဆရာလေးနဲ့ဖမ်းသွားတယ်ဘောကဘောကရက်ွက်ဆရာတော့အားလုံးမှာစက်တရောက်လို့ပြောတဲ့ကြားရဲ့နောက်ရှေ့လိုက်နေကညီမလေးတယောက်ဖမ်းခံလိုက်ရပါဝါးလို့ပြောတဲ့ကြားရဲ့ဒီကနေ့ရပိုင်းနေအတွင်းပြစ်ခတ်နေနေမှုတွေနဲ့လူတွေဆုံးမှုတွေရှိခဲ့တဲ့မန္တလေးမြို့မှာတော့ဆန္ဒပြပွဲတွေဟာအရင်နေ့တွေလိုမဟုတ်ပဲများအော ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျချထားတဲ့ဇာတာပဲပြမနာမျိုးမှာဈေးရှိမှာကျောင်းသားသမဂ္ဂဖွဲ့ဝင်တွေပါဝင်လူငယ်90လောက်ဆန္ဒပြခဲ့တယ်လို့လည်းသိရပါတယ်။ အင်္ဂလဝမ်မှာဆိုရင်လည်းမြကြီးနာဖာကန်လာစုဟာကာမုံရလိုက်ကောပကူးတဝဲစတဲ့မြို့မှာဆရာသိမ့်မှုကိုစတင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့မြို့ကန်ပြည်သူတွေထောင်နဲ့တောင်းနဲ့ချီပါဝင်ခဲ့ကြပါတယ်ခင်ဗျာ။
ပြပရောက်မြန်မာဆရာဝန်များဖွဲ့ဟာ2021ရွေးကောက်ပွဲနိုင်ရလက်တော်ကိုယ်စားလှယ်ရွေးကောက်ဖွဲ့စည်းထားတဲ့CRPH ကိုထောက်ခံတဲ့အကြောင်းနဲ့CRPH ကခန့်အပ်တဲ့ခေတ်ဆုံးဝင်ကြီးဒေါက်တာဇော်ဝေဆွေရဲ့လမ်းညွှန်မှုအောက်မှာမြန်မာပြည်ကျိုးကိုတည်ဖို့ဆောင်ရွက်သွားမယ်လို့ပြောပါတယ်။အင်္ဂါနိုင်ငံလစ်ဝဲ
ဒီလူတို့ကိုမဆန်သွားအကြံဖက်တပ်ဖြတ်ပြစ်ခတ်ပြီးဖြစ်ပုံနဲ့အဲ့ဒီလူတို့တောင်ကျွန်တော်တို့ဒီပြည်ပမှာရောက်နေတဲ့ညီမဆောင်တွေကပြင်းထန်တဲ့ကန့်ွက်ရှုံချတယ်ဆိုတဲ့ဒီလူတို့ရောက်စီကျွန်တော်တို့ထုတ်တာအမှတ်တည့်ချက်အမှတ်နှစ်ချက်ကတော့ကျွန်တော်တို့ဂျန်ဆန်ဒွိုင်းဆက်ရှိတဲ့စီဒီအမ်လုပ်နေတဲ့ပြည်သူတွေရှိတယ်တမုံတီးနေတဲ့ပြည်သူတွေရှိတယ်သူတို့အားလုံးကညီည
ဆရာချုပ်ကိုတဲ့အခါမှာတက်ခဏရတယ်ဖာဇာကြီးဒီရောင်ကြည့်လို့ရှိသူတို့တွေကိုဒီနေရာနေပြီးတော့လေးစားတာပြီးကိုညွန့်ကုန်ပြုတယ်သူတို့မိသားစုနဲ့ထပ်တူထပ်မြအခုဆွေးရတယ်ဆိုတဲ့အကြောင်းကိုပြောချင်တယ်စုတာချက်ကကျွန်တော်တို့ legitimacy ရနိုင်ငံတော်ကရွေးကောက်ထားတယ်နိုဝင်ဘာ2020မှာရွေးကောက်ထားတဲ့ဆက်တော်အမတ်တွေကစီတူးဆက်တော်ကိုစားပြုကော်မတီဆိုပြီးတော့ဖွဲ့စည်းတယ် CRPA ဆိုပြီးတော့ဖွဲ့စည်းတယ်ဒီဟာကိုကျွန်တော်တို့ဒီပိုင်းတော့မြန်မာဆရာအများအားလုံးကတခဲနဲ့ထောက်ခံတယ်အထူးအားဖြင့်ကျွန်တော်တို့ရဲ့ဆရာပမောက္ခဒေါက်တာဇော်ဝေဆိုးကိုခေတ္တပြောင်းစုဝင်ကြီးဖြစ်ခန့်တာကိုကျွန်တော်တို့အားလုံးကဝမ်းမြောက်ကိုယူစွာအတိအမှန်ပြုကြိုးဆိုရဲ
ဟုတ်ကဲ့ဆရာဒါကတော့ဟိုစိတ်သက်ပိုင်းရေးရာဟိုပို့ပြီးတော့ဆရာတက်ကြွဖို့ပေါ့နော်အဲ့တော့ဒီဒီပိုင်းရောက်မြန်မာဆရာဝင်အတိုင်းဝိုင်းအနေနဲ့လက်တွေ့ကြာကြာရောပေါ့နော်ဟိုဘလို့အကူအညီမျိုးတွေဒီပေးနိုင်လဲပေါ့နော်အခုလောလောဆယ်တချို့ဆိုရင် CDM လုပ်နေတဲ့ဝန်ထမ်းတွေကလာခတော့မထုတ်ရဲတာလို့လာခမရတာလို့ဒါမျိုးတွေလည်းရှိတယ်စန္ဒပြနေတဲ့ဒီပေမှာဆိုရင်လည်းဟိုထိခိုက်ထိုင်ရာရတာတွေအတွက်ဆေးတွေလိုကောင်းလို့မယ်ပေါ့နော်အဲ့လိုမျိုးကိစ္စမျိုးတွေမှာရောဆရာတို့ဒီတိပရောက်နိုင်ဆရာဝန်တွေအနေနဲ့ဘလို့အကူအညီတွေများပေးနိုင်ပါလဲယ
ေရှုပါဗျာဒါတော်တော်ကောင်းတဲ့မိကုံးပါကျွန်တော်ခုနကပြောသွားတာကဒီမှာဖန်တယ်ဒီလိုသားလိုပဲကိုယ်တော် support ကိုပေးသွားတာပါစိတ်ပိုင်းဆိုင်ကျွန်တော်တို့ဒီပိုင်းမြန်မာဆရာဝန်တွေကနံပါတ်1 CDM လုပ်နေတဲ့ပြည်သူဝန်ထမ်းတွေကလက်ရှိမှာတွေ့ကြုံနေရတဲ့အခက်အခဲတွေ social welfare အခက်အခဲတွေအတွက် financial support ကိုလည်းပေးနေပါတယ်ဆက်ပြီးတော့ပေးဖို့လည်းကျွန်တော်တို့ကအစီအစဉ်တွေဆွဲထားပါတယ်နံပါတ်2တစ်ချက်ကတော့ခုနကမောက်ဖန်တို့ပြောသွားသလိုမျိုးဟိုထိခိုက်ထားရတဲ့လူတွေရှိတယ်ပြီးတော့ဒီ CDM လုပ်တဲ့ပြည်သူတွေလည်းမဟုတ်ဘူးတခြားပြည်သူတွေမှလည်းသူတို့အခက်အခဲတွေပေါ်လာတယ်စေကူကိုပြီးတော့ mass casualty ကိုဖြစ်လာတဲ့အချိန်မှာဘယ်လိုကုကြမလဲဆိုတဲ့ဟာတွေအဲ့ဒါတွေကိုလည်းကျွန်တော်တို့ပြည်ပအောင်မြန်မာဆောင်တွေကသူ့အသေးသေးသူ့ကဏ္ဍကနေပြီးတော့ strategy တွေဆွဲပြီးတော့မြန်မာပြည်မှာ CDM လုပ်နေတဲ့ဂျာမန်ရေးဝန်ထမ်းတွေနဲ့တိုင်ပင်ပြီးတော့ support တွေပေးထားတာတွေရှိပါတယ်ဆက်လက်ပြီးတော့လည်းပေးနေပါနံပါတ်3အနေနဲ့ကတော့ကျွန်တော်တို့ IT support ကိုဆိုရင်ဒီ Anna Things စေအုပ်စုကမြန်မာပြည်မှာ internet တွေကိုဖြတ်တယ် internet တွေနဲ့ trace လုပ်ပြီးတော့သူတို့လူတွေကိုလိုက်ပြီးတော့ဖမ်းနေတဲ့ညာဘက်တွေမှာအဲ့ဒါတွေအတွက်ကိုလည်းကျွန်တော်တို့ဒီဘက်ကနေပြီးတော့တက်ကြွနဲ့ပညာရှင်တွေနဲ့တိုင်ပင်ပြီးတော့ဒုံလုံးဒုံလုံးနဲ့ဆက်လက်ပြီးတော့တိုင်းပြည်တော်ကိုဆက်လက်ပြီးတော့ထမ်းဆောင်နိုင်အောင်ကျွန်တော် စပူလုပ်ထားတာလည်းရှိပါတယ်။ပြီးတော့ political support ဆိုတာကအခု CRPH ကိုတိမှန်ပြီးပြီးထောက်ခံတာ။နောက်ကျွန်တော်တို့နိုင်ငံသားမှာရောက်နေတဲ့ကျွန်တော်တို့ရဲ့စေပညာပေါင်းစီဖွဲ့စည်းတွေနောက်ကျွန်တော်တို့ရဲ့ membership ဖွဲ့စည်းတွေကိုလည်းကျွန်တော်တို့ကစာတွေပို့ထားပါတယ်။ဒီကမ္ဘာနိုင်ငံမှာကျုပ်ချက်ရှိဖြစ်နေတဲ့အခြေအနေကိုကျွန်တော်တို့စိတ်မချမ်းသာဖြစ်ရတယ်။မတရားဗိုလ်ချနေတဲ့စေအုပ်စုရဲ့အခြေအနေအဲ့ဒီလူတို့ခံစားနေရတဲ့အခြေအနေအထူးသဖြင့် COVID-19 pandemic ဖြစ်နေတဲ့အချိန်မှာဒီကမ္ဘာလုံးရဲ့ကျန်းမာရေးကိုမငင်းကြပဲနဲ့ကိုလို့ချင်တာကိုလို့သွားတော့ pandemic ရဲ့ risk ကမြန်မာနိုင်ငံအတွက်တည်းမဟုတ်ဘူးအင်းကြီးချင်းနိုင်ငံတွေအတွက်လည်းကြီးမားလာတယ်ဒါဒီကမ္ဘာလုံးအတွက်လည်း threat တစ်ခုဖြစ်တယ်ဆိုတဲ့အားတွေကိုသက်ဆိုင်ရနေတယ်ကျွန်တော်တို့ဒီ political support ရအောင်လို့စားရီထုတ်ထားတာရှိပါတယ်ကျေးဇူးပါပ
တနင်္လာနေ့ဝန်ထမ်းတွေအနေနဲ့ CDM အာနာဖီဆန်ရေးအကြမ်းမဖက်လှုပ်ရှားမှုမှာပူးပေါင်းပါဝင်လာခြင်းအဖြစ်အစိုးရရဲ့နေရာကိုဒဇုံတရာအတိုင်းအတာအထိရပ်တန့်သွားဖို့အထောက်အကူဖြစ်စေတယ်လို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံဒုတိယတွင်းဝင်ဦးကောင်းထက်က VOA ကိုပြောပါတယ်ဒီတောက်ကြနေတော့က CDM မှာပူးပေါင်းပါဝင်ကြောင်းသူကကြေညာခဲ့ပြီးတော့တန်ရုံတာဝန်ကနေပြီးတော့နှုတ်ထွက်ခဲ့တဲ့ဦးကောင်းထက်ကိုမိုင်းအင်ဂျင်နီယာဆက်သွယ်မြန်မြန်ထားပါတယ
်အခုလို့ပေါ့နော်အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံဒုတိယအတွင်းဝင်ဦးကောင်းထက်အနေနဲ့ကျမတို့ကိုအချိန်ပေးပြီးတော့ပေါ့နော်အင်တာဗျူးပေးတဲ့အတွက်ကျေးဇူးတင်ကြအောင်ပထမဆုံးပြောကြားလိုပါတယ်ရှင်ဒီလိုဦးကောင်းထက်တို့လိုစံတမန်အရာရှိတွေအနေနဲ့အခုလို့ CDM လှုပ်ရှားမှုမှာပါဝင်လာတဲ့အတွက်ပေါ့နော်ဟိုထိရောက်မှုအတိုင်းကြာဘယ်လောက်ထိရှိလဲရှင
်လက်တလုံးမှာတော့ဒီတို့ကာလအနေထားမှာတော့တို့အနေနဲ့ဒီပြည်ပမှာဖြစ်ပြနေတဲ့အရှိတရားအမှန်တရားတွေအပေါ်မှာသူပြင်ပြောင်းလဲထားတဲ့တည်င်းစကားတွေကိုကျွန်တော်ကနေတစ်ဆင့်ထုတ်ဖော်ပြောဆိုနိုင်တဲ့အခွင့်အလမ်းလေးနှဲတော်မယ်ယူဆပါတယ်ခင်ဗျာ
လက်ရှိအစ္စရေးအစိုးရကအခုမြန်မာနိုင်ငံမှာအဲ့လိုဆက်ရနာတိမ့်ပြီးတော့အခုစစ်တပ်ကဖွဲ့စည်းလိုက်တဲ့အုပ်ချုပ်ရေးကောင်စီအပေါ်မှာသူတို့ရဲ့သဘောထားရည်တည်ချက်ကိုဘယ်လိုတွေ့ရလဲရှင
်ကျွန်တော်သိတဲ့လောက်တော့သူတို့ဒီဆက်ရနာတိမ့်ပြီးဒီတစ်ပတ်အကြာမှာပဲသူတို့မြန်မာနိုင်ငံမှာရှိတဲ့ရန်ကုန်မြို့ခြေစပ်အစ္စရေးနိုင်ငံတန်ရုံကနေပြီးတော့ဗောနော်ဒီရောက်ကန့်ကွက်ပါတယ်ဆိုတော့ဟိုစာလဲပို့ထားခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာပြီးတော့လည်းဒီကုလသမဂ္ဂမှာနေလာကမှာပြောတဲ့အခါမှာလည်းသူတို့ဘက်ကနေပြောတာအောင်ဆန့်ကျင်ပါတယ်ဆိုတော့တဘောမျိုးပြောတာကိုလည်းကျွန်တော်ဟိုကြည့်လိုက်ရပါတယ်ခင်ဗျာ
အူကောင်းတဲ့အနေနဲ့ဒီလိုဆုံးဖြတ်လိုက်တဲ့အတွက်ဒီလိုပါဝင်လာတဲ့အတွက်ပေါ့နော်ဟိုလုံခြုံရေးအနေထားရောဘလို့အခြေအနေမျိုးတွေဟိုထိခိုက်မှုတွေရှိလာမလဲရှင
်ဒီဘူးကအပြင်ပြောရရင်တော့အစ္စရေးနိုင်ငံဒီလုံခြုံရေးကောင်းမွန်တဲ့နိုင်ငံတော့ဖြစ်ပါတယ်ခင်ဗျအဲ့ခါကျတော့ဟိုဒါပေမဲ့ထိခိုက်မှုဆိုတဲ့နေရာမှာယုံမိုင်းဆိုင်ရာထိခိုက်မှုကတော့ကြီးတိပေါ့ရှိလာပါလိမ့်မယ်ခင်ဗျသက်ဆိုင်ရာသူတို့ဥပဒေပုံမှန်တက်ပြီးတော့အရေးယူတာမျိုးလည်းရှိလာနိုင်ပါတယ်ခင်ဗျအ
ူကောင်းထက်တဲ့အထူးပေါ့နော်လုံဖို့ကန်တဲ့ဒီမြန်မာတန်ရုံးဝန်ထမ်းတွေကသူတို့ရဲ့အခြေအနေပေါ့နော်သူတို့ရဲ့သဘောထားတွေကဘယ်လိုရှိလဲရှင်အခု
ကျွန်တော်ရဲ့ဟိုလောက်ဖို့ကံပတ်တချို့အတိမိတ်ဆွေတို့တော့များတကတော့အချမ်းဆက်ချိုးခွင်းနေနေတဲ့ကိစ္စတွေပြည်သူလူထုဒေဂျီတက်စီမှုတွေဖြစ်တဲ့အနေထားတွေအကုန်လုံးသူတို့အနေနဲ့1 day တာမျိုးလည်းရှိနေပါတယ်ပြီးတော့သူတို့ဒီအပေါ်မှာလည်းလက်တင်မခံနိုင်တာမျိုးလည်းရှိပါတယ်အဲ့ဒီခါကျတော့သူတို့အနေနဲ့ဒီလောက်ကိုတဲ့ဝိုင်းတော့လည်းကောင်းတိုက်ရိုက်တော့လည်းကောင်းဟိုထုတ်ပေါ်ပြတာမျိုးတွေလည်းရှိနေပါတယ်ဒါကြောင့်မလို့လဲအကြံဖတ်နေနေတဲ့ကိစ္စတွေကိုကျွန်တော်ရဲ့ CDN လှုပ်ရှားမှုမှာပါဝင်တဲ့ပုံစံနဲ့ထုတ်ပေါ်ပြတာဖြစ်ပါတယ်ကျွန်တော်ဒါဘုံတဘောမတူကြအောင် CDN လှုပ်ရှားမှုမှာပါဝင်ထုတ်ပေါ်တာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အခုဆိုရင်ပေါ့နော်နယူးယောက်ကုလသမဂ္ဂမှာရှိတဲ့ဒီမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းဆိုရင်လည်းပေါ့နော်သူကဒီ NLD အစိုးရကိုပဲကိုစားပြုတယ်ဆိုပြီးသူပြက်ပြက်တသားရက်တီလိုက်တယ်ဒီပေါ်မှာဟိုဦးကောင်းထက်အမြင်ဘယ်လိုရှိပါလဲရှင
်ကျွန်တော်နေနေတော့ဒီတန်မတ်ကြီးဦးကျော်မိုးထွန်းဟိုပြည်သူလူထုကိုစားပေါ့နော်သူဒီလိုမျိုးအနစ်နာခံပြီးတော့ဆောင်ရွက်ပြီးအောင်ဟိုကျေးဇူးအထူးတင်ရှိပါလေခင်ဗျာမန္တန်ကြောင့်အရင်ကျွန်တော်တန်တမန်နေနေတဲ့ဒီဒါဒီဟိုလေးစားအကြပွဲလာဖြစ်ပါလေခင်ဗျာဓမ္မနဲ့အတ္တမနှစ်ဖက်ရက်တဲ့အခါမှာဟိုဓမ္မဘက်ကနေရက်တည်နိုင်တဲ့သူ့ကိုကျွန်တော်တို့ဟိုလေးစားအကြခွန်ယူပါလေခင်ဗျာ
အစ္စရေးနိုင်ငံကမြန်မာတန်ရုံဒုတိယအတွင်းဝင်ဦးကောင်းထက်ကိုဆက်သွယ်မိမြန်ခဲ့တာပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းဘူစေမြို့မှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေနှိမ့်စင်ရှိနေချိန်မှာပဲ CDN လှုပ်ဆောင်တဲ့ဝန်ထမ်းတို့ချင်းချမှုတွေတွေ့ကြုံနေရပါတယ်ကျွန်တော်နိုင်ကွန်းအိမ်တရင်ပြပို့ထားပါတယ်မူဆယ်မြို့မှာဆန္ဒပြနေတဲ့ဝန်ထမ်းတို့ကိုလက်နက်ကန်အဖွဲ့တို့ကနေချင်းချောက်နေတယ်လို့ဝန်ထမ်းတို့ကပြောပါတယ
်ကျွန်တော်ဒီအပိတ်ချကြောင်းပုံမှန်လည်းတွားနေကြရခင်ဗျာ CDN လှုပ်နေတဲ့စစ်အမှားတွေကိုတက်တိုင်ထားတယ်စာနဲ့တက်တိုင်ထားတယ်လို့အယောက်30လမ်းတွေဒီလိုဖြစ်နှစ်ဖက်နဲ့ဦးလေးဆိုင်ရဲ့ပရမီတာအတင်းအဖက်စ အဖြစ်ပေါ့နော်ပြီးတော့နောက်ထပ်တစ်ယောက်ကကိုအောင်ကြားတဲ့သူကမုန်းပေါ်ပြီးသူအသက်ဝင်ပေါ့နော်ပြီးတော့သူကစန့်ခိုင်အသက်ထဲမှာပါတယ်ပြီးတော့ဒီတာမုန်ငယ်လို့ပြောတာပဲ
မူစင်မြို့မှာသပိတ်မောက်ဆန္ဒပြမှုတွေနေရှင်ရှိနေပေမဲ့သပိတ်ဖြိုဝဲမှုတွေတော့မရှိသေးဘူးလို့ဆိုပါတယ်မလ၄ရက်နေ့ကလည်းမူစင်မြို့စေယုံဝင်းနဲ့မှာလက်နက်ကန်ဖွဲ့တစ်ခုကနေဆန္ဒဖော်ထုတ်ရေးကြားမရေးဝန်ထမ်းတွေကိုလာချင်းချောင်းနေတယ်လို့မြို့ကန်ဒုဖြစ်သူကိုဆိုင်ငယ်ကဆိုပါတယ်
ဒီအဝန်ကမ်းတွေကိုအရင်ကတည်းကတော့ရေးရုံကိုဝင်ပေါက်မှလာပိတ်ပြီးအယောက်30လောက်ပေါ့အင်အား30လောက်နဲ့ပြပေးတယ်ပေါ့ဗျာသူစေယုံစေမို့ပြပေးတဲ့အချိန်မှာတို့15မိနစ်လောက်နေပြီးတဲ့အချိန်ကတော့အဲ့ဒီရက်ကွက်ကတောင်ရက်ပတ်ပြီးဒီအများကြီးဖြတ်လာပြီးတော့တို့တော့တန်သုံးပြီးတော့တို့တို့ကမောင်းထုတ်တယ်ပေါ့နော်မောင်းထုတ်တဲ့အချိန်မှာတို့ကားပေါ်တက်ပြီးတော့ဆိုတော့ကျွန်တော်ပြည်ထဲကတယောက်ပြောတာတော့စားရရနေပြီးတော့သူ့ကိုတစ်နှစ်ထောင်ပြတယ်ပေါ့အဲ့မှာနည်းနည်းကျုပ်ကျုပ်ပဲတော့ဖြစ်သွားတယ်ပေါ့ရေးအင်အား30 40လောက်ရောက်လာပြီးတော့လူကြီးဆွဲပေါ့နော်သူ့အဲ့ကားတွေကိုလမ်းကြောင်းဆင်းနေလိုက်တဲ့အနေထားပေါ့အဲ့တော့ကားတုံးကြီးမှနှစ်ကြီးရတော့လုံးလုံးပြတ်သွားတယ်တကြီးရတော့အဲ့လိုဆန်းရောက်သွားတယ်ပေါ့
ဒါပေမဲ့လည်းဖေဖော်ဝါရီလကုန်တုန်းကစစ်အာဏာသိမ်းမှုစန့်ကျင်ရေးတနပ်ပြလူအုပ်ကြားတဲ့ကိုဒီရက်ခံလက်နက်ကန်ဖွဲ့လို့ယူဆရတဲ့မော်တော်ယာဉ်လက်စီးဝင်ရောက်လာပြီးနှစ်ဖက်ရုံးရင်းဆန်ခတ်ဖြစ်ခဲ့ပါတယ်အဲ့ဒီမှာပြန်လည်အကြမ်းဖက်တယ်လို့ယူဆရလူသူကိုဆန္ဒပြသူတွေကပဲဖမ်းဆီးပြီးရဲသပွဲလက်ထဲအနှံခဲ့ရမှာအဲ့ဒီလူဟာရဲချုပ်မှာပဲတေဆုံးသွားခဲ့ပါတယ်တေဆုံးသူဟာမူဇယ်မြို့နယ်ကိုသိန်းလွင်ဖြစ်ပြီးဒီကနေ့မိုးလဲပိုင်းမှာတကြိုလိုက်ပြီးဖြစ်ပါတယ်ရဲစခန်းမှာထိမ့်သိမ်းခံရစဉ်အတွင်းလူတေဆုံးတဲ့သည့်ဖြစ်ပွားတဲ့အပေါ်မိသားစုဝင်တို့ကခုလိုပြောပါတယ
်တကယ်တော့ဒီကြီးကလာနေတော့ပေါ့ကျွန်တော်တို့ဒီလူတွေတူတူပါပဲဒီကြတော့ကျွန်တော်တို့အဲ့လိုဒီရဲတွေရဲ့သူတို့ကိုသိန်းသားတဲ့လူတွေပေါ်မှာဒီကျူးလွန်နေတဲ့ပုလူကိုချိုးဖောက်မှုပေါ့အဲ့လောက်ကြီးဒီတေလောက်နဲ့ပြည်ပြီးသိဆက်တဲ့ဖြစ်ရပါတော့အဲ့ဒါကိုတော့ငါပြည်သူသိနေတယ်ဗျာ
ချမ်းပြည်နယ်အတွင်းဆောင်ကြီးလာရှူတာကြီးလိတ်မူဆယ်မြို့နယ်တွေမှာဆန္ဒဖော်ထုတ်မှုဖြစ်စဉ်တွင်လူ90ကျော်ဖမ်းခံရပြီး9ဦးခန့်အထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ချမ်းပြည်နယ်အခြေစိုက်စံတန်တော်စစ်သတင်းဌာနအက်ဒီတာတူကဆိုပါတယ်တမ္မတော်ကနေအာဏာသိမ်းသိမ်းခဲ့တဲ့ဖေဖော်ဝါရီလသလတာတော်တွင်ဖမ်းဆီးတရားစွဲပြစ်ဒဏ်ချခံရလူ1213ဦးရှိနေပြီဖြစ်သလိုအကြမ်းဖက်ဖြိုခွင်းခံရလို့ကြာဆုံးသွားတဲ့သူ30ကျော်ရှိနေတယ်လို့နိုင်ငံရေးကျင်းသားများ၊ကုညီဆောက်ရှောက်ရေးအသင်း AABB ကနေစီးရင်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူ့ပြည်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုတန်ပတ်စင် Podcast Season ကနေကြိုဆိုပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆန္ဒပြပွဲတွေမှာစစ်ကြမ်းတဲ့ရဲတွေကအကြမ်းဖက်ဖြိုခွင်းတာတွေများလာတယ်ဆိုတဲ့အကြောင်းအရာကိုပြောပြပေးမှာပါ။ဆန္ဒပြသူတွေကမြေပြင်မှာဆုံးဖြတ်ချက်ကခိုင်မာမာနဲ့ပုံပြီးဆန္ဒပြလာတာနဲ့အတူစစ်တပ်ကလည်းဒဏ်ရာရရှိနေတဲ့လက်နက်တွေအပါအဝင်ပြည်ပြည်နိုင်တဲ့လက်နက်တွေကိုထုတ်သုံးလာပါတယ်။အဲ့ဒီလိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်လူအများကြားသိဆုံးခဲ့ရပါပြီ။ဒီဆောင်မကိုဒိုးအတန်နဲ့ဒဝဲဝက်ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်
။ဆောင်မအတွင်းအင်တာဗျူးဖြေဆိုသူတွေရဲ့အမိကိုလုံခြုံရေးအခြေအနေတွေကြောင့်ပြောင်းလဲအသုံးပြုထားပါတယ်။သိဆုံးနေတဲ့ကိုလွန်လွန်ဦးရဲ့ဘေးမှာ73နှစ်အရွယ်သမီးကလေးသူ့ရဲ့ဇနီးနဲ့သူ့မိခင်တို့ထိုင်နေပြီးသူ့မိခင်ကတော့တွတ်တွတ်ပြောပြီးငိုကြွေးနေပါတယ်။အကြံခင်မှာတော့အလောင်းကိုစဟာတုတ်တန်ကိုပို့ဆောင်တော့မှာပါ။ကိုလွလွင်ဦးကဖေဖော်ဝါရီလ28ရက်နေ့ကဒဝယ်မြို့နယ်မှာဒီမိုကရေစီရရှိရေးအတွက်ဆန္ဒပြနေစဉ်အတွင်းရဲဘက်ကအကြမ်းဖက်ဖြိုခွင်းတာကြောင့်ကြီးစံထိမှန်တေဆုံးခဲ့ရသူတွေကတက်ဦးဖြစ်ပါတယ
်။တော်တော်ယူးမျိုးထင်နေတာကွာ။ဒီစိတ်အင်းတော်တော်ပါပါပလေး
တာဆောင်ဝါတာကိုပြည်လိုက်တဲ့အချိန်မှာယူးတို့တော်ဖြစ်သွားပြီးတော့အိမ်ရှိအိမ်နောက်ပတ်ပတ်ပြီးတော့ပြီးသမီးတွေကိုခေါ်ပြီးတော့နေ့ကိုဆုံးသွားပြီပေါ့အတော်ယုံတော့မယုံနိုင်နောက်ကြဖြစ်တဲ့သူကဖုံးဆက်လိုက်တယ်ဒါတည်သွားပြီအမလေးဒီလိုစကားတွေငါ့ကိုမပြောပါနဲ့ဘာဖြစ်လို့ဒီလိုစကားတွေလာပြောနေတာလဲတကယ်တည်သွားတာလို့ပြောတာတော့မယုံတာဆွဲခေါ်လာပြီးကြည်မတည်သေးဘူးငါစီကနေ၈နာရီခွဲမှထွက်သွားတာ၉နာရီခွဲလာနဲ့ငါတာတည်သွားပြီလို့ဘာလို့လာပြောနေကြတာလဲတကယ်တည်သွားပြီလို့ပြောတာတော့လုံးဝမယုံဘူး။ဆယ်နိုင်လောက်မှရန်စိတ်ဖြစ်စီမှုတွေများပြီးတော့တွေးတိုးတက်ပြီးတော့တတိလစ်သွားလို့မယ်ရီလန်းစေယုံကိုတင်လိုက်ရတယ်။နှစ်နိုင်လောက်မှတတိပြန်ရလာတာပေါ့နော်။အတော်တတိရလာတာနဲ့တားရဲ့အလောင်းကရင်ခွဲရုံရောက်သွားပြီတဲ့
။တည်ဆုံးတဲ့သူရဲ့မိခင်ဖြစ်သူဒေါ်ရင်ကြီးကပြန်ပြောပြတာပါ။တဝဲမှာနေထိုင်တဲ့အသက်34နှစ်အရွယ်ကိုလွန်လွန်ဦးကအဲ့ဒီတုန်းကလက်လုတ်တိုင်းကနဲ့ရှေးဆုံးကနေဆန္ဒပြခဲ့တာဖြစ်ပါတယ်။ အစံဖက်ဖြိုခွင်းချိန်မှာကြည်ကဒိုင်းကာကိုဖောက်ထွက်ပြီးတော့ရှင်ညွန့်ကိုထိမှန်ကကြောအထိပောက်သွားတယ်လို့မျက်မြင်သက်သေတွေကဆိုကြပါတယ်။တည်ဆုံးတဲ့သူရဲ့အသေးစိတ်အချက်လက်ကိုတော့ဒိုးတန်ကဆရာဝန်လေးစီမှာတိကျအတည်မပြုနိုင်သေးပါဘူး။ကိုလိုလင်ဦးတည်ဆုံးပြီးနောက်တရက်မှာတော့အတူကတရားနာနေချိန်မှာဒါရောက်ဂုံပြူတဲ့ပြည်သူတွေလာရောက်မှုများပြားတဲ့အတွက်လူစုလူဝေးဖြစ်တဲ့ဆိုပြီးရဲတပ်ဖွဲ့ကအတူကအိမ်ရှိတဲ့လမ်းကိုမျက်ရည်ယိုပုံး6လုံးနဲ့ပစ်ခတ်ခဲ့ပါတယ်။အဲ့လိုပစ်ခတ်မှုတွေကြောင့်တရားပေးနေတဲ့တန်ဃာတော်တွေတောင်လူဝဲဝိထုတွေကိုမယူဘဲပြန်သွားခဲ့ရပါတယ်။အဲ့လိုဖြစ်ပျက်တွေကြောင့်မိသားစုကနေပြီးအတူကပို့တဲ့နေ့မှာလူအများပြားမလာရောက်ကြဖို့အတွက်မေတ္တာရပ်ခံခဲ့ပါတယ်။ဒါပေမဲ့လည်းအတူကခြားတဲ့ရက်မှာတော့အိမ်မှာလူအနည်းငယ်သာလာကြပေမဲ့တုတ်တန်ကိုပို့ဆောင်တဲ့လမ်းတစ်လျှောက်မှာတော့လူထောင်နဲ့ချီလမ်းမထက်မှာဆောင်ဆိုင်နေပြီးတော့လိုက်လံပို့ဆောင်ကြပါတယ်။တချို့ကလည်းငိုကြွေးကြပြီးတော့တချို့ကတော့လက်သုံးချောင်းထောင်နဲ့တင်ကြီးသားနဲ့ဂုံပြူကြွေးကြော်တာတွေရှိခဲ့ပါတယ်။နိုင်ငံတွင်းဆက်အနာရှင်ရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မက်ဆာ9ရက်နေ့အထိတည်ဆုံးသူက50ဦးထက်မနည်းရှိနေပါပြီ။အစာပိုင်းမှာတော့ငိမ့်ကျန်းစွာဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေအတန်ပုံးတွေရာဝကြီးတွေနဲ့အကျန်းဖက်ဖြိုခွင်းရာကနေအခုနောက်ပိုင်းမှာတော့ကြီးအစ်စ်တွေကိုအသုံးပြုပြီးဖြိုခွင်းလာတာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီကနေငိမ့်ကျန်းစွာစူဝေးခွင့်အခွင့်အရေးကိုပိတ်ပင်နေဆိုတာမျိုးထုတ်ပြန်ကြေညာထားတာမရှိပေမဲ့ညမထွက်ရ144အမိန့်ကိုကြေညာခဲ့တယ်လို့လူငါးဦးနဲ့အထက်စူဝေးခွင့်ကိုလည်းတားမြစ်ထားတဲ့အတွက်ဖြိုခွင်းပိုင်ခွင့်ရှိရဲဆိုတဲ့သဘောမှရှိနေတယ်လို့ဥပဒေပညာရှင်တွေကသုံးသပ်ကြပါတယ်။လူစုခွဲတော့မယ်ဆိုလို့ရှိရင်အတိကယုံနိုင်နေရေးလက်ဆွဲဥပဒေအတိုင်းကြီးညာချက်ထုတ်ပြန်တာစီးချတာအတန်ပေးတာရာဘာကြီးကိုအသုံးပြုတာတွေအစသဖြင့်အစဉ်အဆက်လှုပ်ဆောင်ရမှာရှိတယ်လို့ဥပဒေပညာရှင်တွေကပြောပါတယ်။ဒီလိုဥပဒေကိုဆန္ဒပြသူတွေကပြည်သူပိုင်ပစ္စည်းကိုဖျက်ဆီးတာတွေဘေးပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေတဲ့အခါမျိုးမှာသာအသုံးပြုခွင့်ရှိရလို့ဆိုပါတယ်။ဒါအပြင်ဖမ်းမိတဲ့သူတွေကိုလက်နက်အသုံးပြုပြီးအသက်သေစေတဲ့အထိဥပဒေကအခွင့်ပြုမထားပါဘူး။ဒါပေမဲ့လည်းဆန္ဒပြတဲ့သူတွေကိုနှိမ်နှင်းတဲ့အခါမှာတော့
တခုလောက်တော့မှဆိုတဲ့အတိမပေးဘူး။ပုံနဲ့ခိုင်းတဲ့တိုင်းဆိုတဲ့နောက်ပြီးတော့အကျင့်မကောင်းတာတခုရှိတယ်။တနက်ရှိတိုင်းလက်နက်အားကိုပြီးတော့တနက်နဲ့ထုတ်ထုတ်ချိန်နဲ့မကြခဏ။၆တဲ့ပုံစံဒီမှာနော်။
တိုင်းသားတပိတ်စစ်ကြောင်းမှာဥဆောင်သူတဦးဖြစ်တဲ့ထက်အောင်လင်းကပြောပြခဲ့တာပါ။ကုလသမဂ္ဂအတွင်းမှူးချုပ်အထူးကိုယ်စားလှယ်ခရစ်စတိန်ရှာရနာဗန်ဂျနာရဲ့ပြောပြချက်အရရရှိထားတဲ့ဗီဒီယိုတွေကိုကျွမ်းကျင်တဲ့သူတွေကိုပြတဲ့အခါမှာလက်နက်တွေကတိတ်ပြီးတော့မသေးခွဲပေမဲ့ကိုမမလိုမျိုးစက်တနက်အငယ်စားတွေပါဝင်တယ်လို့ပြောထားပါတယ်။စက်တနက်တွေကိုအသုံးပြုတယ်လို့ပြောဆိုနေကြတယ်။မြောက်ကလာဆန္ဒပြပွဲမှာပါဝင်သူအသက်24နှစ်အရွယ်ကိုမိုးဟင်းက
မြောက်ကလာမှာကြုံရတာကလုံးဝချက်ချင်းပြစ်တာသူကအဝိုင်းပိုင်းနဲ့နာမရောက်ခင်တာလည်းကြောင့်သူစပြီးတော့စက်တနက်တွေနဲ့ပြစ်တယ်။ပြစ်တဲ့အချိန်မှာကျွန်တော်မျက်စိရှိရင်ပထမဆုံးတယောက်ထိပဲထိတော့အဲ့ဒီကတယောက်ထိသွားပြီထိသွားပြီဆိုပြီးတော့အဲ့ဒီဟိုအဝိုင်းကအရင်တော့ကမဟာနဲ့ကစီအခုကကစီလည်းမသိဘူးအဲ့ကစီရှိရဲ့ရှိတဲ့တယ်မှာတယောက်ထိပဲပြီးတော့အဲ့နောက်မှလူတွေအုံကြီးကြံနေတယ်ကျန်တဲ့ကျွန်တော်တို့ကဆက်တက်တာပေါ့အဲ့တော့အဲ့တယောက်ပြီးတော့နောက်တယောက်နဲ့တောက်လျှောက်တော့လျှောက်ထိတာကျွန်တော်မျက်စိရှိတယ်အလိုရောလောက်အလိုဟိုအလိုတရင်ဟိုက်လူတွေထမ်းပြီးပြေးပြေးတာလူတွေအများကြီးဆက်သွားပြီးတော့ငါတို့မနိုင်တော့ပြေးကြပြေးကြဆိုပြီးတော့အကုန်လုံးသူဟိုမရရအောင်ခွဲပြီးပြေးတာ
ဆန္ဒပြတဲ့သူတွေကိုဖြိုခွင်းရမှာလဲဖမ်းမိတဲ့သူတွေကိုရိုက်နှက်ကန်ကြောက်ထိုးကျိတ်တာတွေလည်းရှိပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့သူတွေကိုပါထိုးကျိတ်ရိုက်နှက်တာတွေကိုလည်းတွေ့ရပါတယ်။လက်နက်မဲ့ငိမ့်ချန်းစွာဆန္ဒပြသူတွေတက်ဖြတ်ခံရတာဒဏ်ရာရရှိတာတွေကလုံးဝလက်ခံနိုင်ကြအကြောင်းမရှိဘဲနဲ့ဒီလိုချမ်းဖတ်မှုတွေကိုကျူးလွန်သူတွေကိုထိရောက်စွာအေးအေးယူရပါမယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးအိုလာ M ဂရန်ကပြောကြားထားပါတယ်။ဆန္ဒပြနေစဉ်အတွင်းမှာလည်းလူအများပြားကိုဖမ်းဆီးတာတွေရှိနေပြီးတော့နိုင်ငံရဲ့အကျဉ်းသားများကိုညီဆောက်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရဆိုရင်မက်လ3ရက်နေ့ထိဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခံထားရသူပေါင်း1498ဦးရှိနေပါပြီ။ဖမ်းဆီးခံထားရသူတွေကအများစုကိုတော့ပုံမှန်905ကကြီးနဲ့တရားစွဲဆိုထားပါတယ်။ဖမ်းဆီးခံထားရသူတွေမှာတချို့ဆိုရင်ဘယ်နေရာကိုရောက်နေမှန်းမသိရပေရှိတဲ့အတွက်တရားစွဲဆိုခြင်းမတိုင်မီရရှိတဲ့အခွင့်အရေးကိုချိုးဖောက်ခံနေရတယ်လို့လံကူညီပေးနေတဲ့ပုရိပညာရှင်တွေကပြောပါတယ်။နေ့စဉ်ဆိုသလိုဆန္ဒဖော်ထုတ်တဲ့သူတွေကိုဖမ်းဆီးမှုတွေရှိနေပြီးတော့ရဲစခန်းတွေနဲ့အင်းစိန်အချင်းထောင်ရှိမှဆိုရင်ဖမ်းဆီးခံထားရတဲ့သူတွေအတွက်စိုးရင်တကြီးစိတ်ပူစွာနဲ့လိုက်လံမေးမြန်းနေတဲ့မိသားစုဝင်အများအပြားကိုတွေ့နိုင်ပါတယ်။မက်ချီချီကသူ့ခင်ကတယောက်ပါ။သူမအမျိုးသားကဆန္ဒပြပွဲကအပြန်မီးပွိုက်မိနေတဲ့အချိန်မှာကားပေါ်မှာထိုင်နေရင်းအဖမ်းခံရတာဖြစ်ပါတယ်။
ဒီပိုင်းမိနေတဲ့အချိန်မှာတို့ကဟိုကျဲဆက်ရောက်တော့ရှိတယ်။ဒါကတော့ဘယ်နဲ့တည်းနဲ့ရှင်းလာပြီးတော့ဟိုမင်းတို့ဆဲရလာပေါ့။သူက
အမေလေးမိဘ
ပါတမကျွန်တော်တို့မဆဲဘူးတော့တော်လဲပြောတယ်တို့မဆဲဘူးတော့ပါမဟုတ်အတော်လဲပါမမလေးလေးပါကျွန်မတို့မဆဲပါဘူးတော့ကျွန်တော်လည်းမဆဲပါဘူးပေါ့ဟုတ်ကြတယ်ကျွန်မတို့ကဘယ်အောင်ပါတမရပြီလားဆိုမောင်ဆုံးတစ်ချိန်မှာတော့ဆက်ဆက်ထားသွားတယ်ပေါ့နော်
အဲ့ဒီအချိန်ကစပြီးသူမခင်မောနဲ့အဆက်အသွယ်ပြတ်သွားပါတယ်။သူမခင်မောနဲ့အတူခြေတုတက်ထားတဲ့မတန်ဆွမ်းမျိုးသားပါပါရှိပြီးသူ့ကိုခေါ်ဆောင်သွားတဲ့အချိန်မှာတော့လဲကျသွားတယ်လို့သိရပါတယ်။သူတို့အနေနဲ့တက်ဆိုင်ရရဲစခန်းတွေနဲ့အင်းစိန်အချင်းထောင်မှာလိုင်လံစုံစမ်းပေမဲ့အစအနမသိရသေးပါဘူး
။ဒီချိန်ကြီးသူတို့ကမရှိဘူးလို့ဘုကနဲ့ပို့ဆိုတာပါလဲပါလေထဲမှာရှိသေးတယ်လို့ပြောနေတာ။ဘာမှမဟုတ်တော့ဖြစ်ဘူးလေ။အခုကတကယ်ကျသူတို့ထုတ်လိုက်တာ။သူတို့ကပြောလို့ရတာမဟုတ်ဘူးလေ။ကိုဝတ်တဲ့ရောက်တို့ညာင်းမူချတာကဲသူများတကရထောင်းတဲ့သူဝိုင်းချမှာလေအဲ့လိုမျိုးအခြေအနေလေးရှိရုပ်ကထဲတော့တသိမ့်ပေးမဝင်သူတို့တကယ်မှဖမ်းထားရဲဆိုတာအကြောင်းမဟုတ်ဘူးနည်းပါးသိရလို့ရှိကိုဝါမိုးချုပ်ပတိကြပါသူတို့အဲ့လိုနေရာလိုက်ချအခုတော့တသိမ့်နေထွက်တယ်လေဆေးထိုးပြီးရုပ်ကထဲလေးကိုလွတ်တာသူတို့ကကြိုင်ဟိုဝါလောက်ဒီရလို့ဆိုကြောင်တောင်နဲ့ဆိုဝိုင်းရခံရမှာ
ညမထွက်ရမင်းကိုည၈နာရီတက်မှတ်ထားပေမဲ့ရဲတပ်ဖွဲ့ဝင်တွေကလည်းဖမ်းဆီးထားတဲ့သူတွေကို၈နာရီနောက်ပိုင်းမှာပြန်ပြီးလွှတ်တာတွေရှိပါတယ်။ဒါကြောင့်ဖမ်းဆီးခံမိသားစုဝင်တွေကစိုးရိမ်မှုတွေရှိနေတာပါ။ဒါအပြင်ပခုတ်ကူမြို့မှာဆိုရင်လည်းရဲတွေကလမ်းတွေအပေါ်ဖုံးတွေစစ်ဆေးမှုတွေပြုလုပ်နေပြီးတော့ဆန့်ကျင်တဲ့အစာသားပါတဲ့ဖုံးတွေကိုသိမ်းဆည်းတာတွေရှိတယ်လို့ကိုရိုင်းကြုံတွေ့ရသူကိုအောင်ခိုင်ကပြောပြပါတယ်။ငင်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုဘလို့ပဲဖမ်းဆီးပါစေဆန္ဒပြသူတွေကတော့တရက်နဲ့တရက်ဒိုးပြီးတော့ဆန္ဒပြနေစေဖြစ်ပါတယ်ဒီမိုကရေစီတောင်းဆိုရင်ကြွေလင်းကြရတဲ့မိသားစုဝင်တွေကလည်းတိုက်ပွဲကိုဆက်လက်အားပေးနေစေဖြစ်ပါတယ်နေ့စဉ်ဆန္ဒပြပွဲတွေမှာပါဝင်နေတဲ့အသက်24နှစ်အရွယ်ကိုမိုးဟင်းကတော့
ကျွန်တော်လူငယ်တယောက်အနေနဲ့ကတော့ကျွန်တော်ဒီမိုကရေစီပြန်မရမချင်းကျွန်တော်တို့သဘောကျတဲ့အစိုးရပြန်မတက်မချင်းကိုဆန္ဒပြဖို့လေဟိုအွန်လိုင်းမှာရေးတာလေဟိုတက်နေများပေါ့နေရာတကာအနေနဲ့ကောင်ပါဝင်မှုကြိုးစားမှာပဲဟုတ်တယ်နေပြီးရောက်ရောက်ကျွန်တော်ဒီကနေ့လည်းကျွန်တော်ကလည်းအဲ့ဒီဖြစ်ဖြစ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းရမယ်လို့ဒိုးအတန်ဖွဲ့သားတွေကပြောလင့်ပါတယ်ဒိုးအတန်အပတ်စဉ်တန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူလိုကနေလည်းဝင်ရောက်နားဆင်နိုင်ပါသလို VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့စနေနေ့နေ့မနက်6:00နာရီကနေ10:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တန်ယုံနဲ့ဆက်စပ်လန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SCC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်ကျမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုသန်စီစဉ်ကိုနားဆင်ပေးရတဲ့ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိတော်နေ့ဖြစ်ပါစေရှင်
။ခုတော့စနေနေ့ညပိုင်းအစီအစဉ်အတိုင်းကျဆက်နေကြဖြစ်တဲ့ Channel FFV Editor ကိုမှုတည့်ရဲ့မျက်မှောက်ရေးအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာပြည်ရဆင်းရဲကန်းစီစဉ်ကနေကြိုဆိုလိုက်ပါရစေ။မြန်မာနိုင်ငံမှာဒီဆေးရနာတိမ်မှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကတော့အချိန်ကုန်ပြည့်ဆက်လက်ဖြစ်ပေါ်နေတဲ့ဖြစ်ပါတယ်။ဒီလိုပဲမြန်မာပြည်ရဆင်းရဲကန်းအစီအစဉ်မှာတော့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အခမ်းအနားဘယ်လိုရှိလာမလဲဆိုတဲ့ကိစ္စတွေနဲ့ပြည်အောင်စုဖြစ်တော်တဲ့ကုစားပြုကော်မတီ CRPH ရဲ့အခမ်းအနားကတော့ဒီမြန်မာမျိုးရေးစီရေးနိုင်ငံတကာရဲ့အခမ်းအနားတွေကဘယ်လိုကြိုတရားမှုရှိနိုင်မလဲဒါတွေကိုဆွေးနွေးတော့ဖို့ရှိပါတယ်ခင်ဗျာ။အဲ့ဒီစီစဉ်မှာပေါင်းဝင်ဆွေးနွေးပြုတဲ့ဖိတ်ခေါ်ထားတဲ့သူတူရှိပါတယ်ဖိတ်ခေါ်ထားတဲ့သူတူကတော့ဒီမြန်မာ Institute for Peace and Security ရဲ့ဒီ Executive Director တူဦးဖြစ်တဲ့ဒေါက်တာမင်းစုံဖြစ်ပါတယ်နောက်တူဦးကတော့ဒီ Federal အရေးနိုင်ငံရေးလေ့လာသူတူဖြစ်တဲ့ကိုထက်မင်းနေဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ကျွန်တော်ဒီဒေါက်တာမင်းစုံကိုစပြီးတော့နေချင်ပါတယ်ဆိုတော့လက်ရှိခြေအနေမှာကျွန်တော်ဒီလူလူကြားထဲမှာပြန့်နေတဲ့ကိစ္စကတော့ဒီ American ရဲ့ဒီရေးယူဆောင်ရွက်မှုတွေခံရတာတွေပေါ်လာတယ်ညွှန်လင်းကြတဲ့အချက်တွေရှိပါတယ်အလကားဒီ UN နေနဲ့ပေါ့ဒီဘလောက်ထိမြန်မာဒီမိုကရေစီပေါ့ဘလောက်ထိထောက်ခံပေးနိုင်တယ်ဆိုတော့ဒီမျှော်လင့်မှုတွေလည်းရှိပါတယ်ဆိုတော့ဒေါက်တာမင်းစုံအနေနဲ့ဒီမြန်မာအရေးကိုနိုင်ငံတကာကချင်းတက်တဲ့ပုံစံမျိုးပေါ်မှာဘယ်လိုမျိုးဒီရှုမြင်တယ်လဲဘလောက်ထိမြန်မာအရေးကဒီနိုင်ငံတကာရဲ့အခမ်းအနားကဒီမြန်မာဒီမိုကရေစီကအကျိုးသက်ရောက်မှုရှိနိုင်မယ်ဆိုတဲ့ကိစ္စကိုဆွေးနွေးပြသချင်ပါတယ်အရင်ဆုံးဒေါက်တာမင်းစုံကိုကြားရအောင်ဒီမှာဆွေးနွေးပြပါအောင်ခင်ဗျာ
ဒီမြန်မာပြည်ရဲ့ဒီမိုကရေစီရေလှောင်ရှားမှုကိုဒီအမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေကထောက်ခံဟိုထောက်ခံအားပေးလာတာတော့အခုမှဘုပ္ပါဒါပြီးခဲ့တဲ့ဟိုအရင်ဟိုတမတော်ဆွေ1988ဆစ်အနာပင်ကလေးကလို့ဒါကဟိုထောက်ခံအားပေးခဲ့ကြတယ်ပေါ့နော်အင်မတန်မှလည်းဟိုဥပဒေပိုင်းရော ဒီပန္နမကြီးအောင်အရာရောဝေကြီးပိုင်းအရာရောထောက်ပံ့ပေးကြတာရှိပါတယ်။အဲကျွန်တော်တို့ဒီအခုနောက်ဆုံးဖြစ်ခဲ့တဲ့ပါဏာသိမ်းမှုမှာလည်းဘာသာဒီမိုကရေစီကိုနောက်ပြန်ဆွဲတယ်ဆိုတဲ့အခြေခံတစ်ခုနောက်တစ်ခုကဒီရွေးကောက်ခံရတဲ့အစိုးရကိုပေါ့နော်ဟိုဒီအာဏာမအပ်ပဲနဲ့ဒါတော်တော်ကနေအာဏာသိမ်းတယ်ဆိုတဲ့အပေါ်မှာနိုင်ငံတကာနဲ့လက်မခံဘူးဆိုတဲ့အခြေခံလည်းတစ်ခုပေါ့နောက်တစ်ခုဒီခုထပ်ဖြစ်လာတာကတော့ဒီအာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူလူထုကိုလာဒီဒီအင်အားတုံးပြီးဖြိုခွင်းတဲ့ကိစ္စတွေမှာဒီအစီခံရတဲ့ဟာတွေဒါတပ်ဖြတ်ခံရတဲ့ဟာတွေပေါ့ဒီအပေါ်မှာနိုင်ငံတကာကဒါအပြည့်နဲ့ကန့်ကွက်တယ်ဆိုတဲ့အခြေခံအနေနဲ့ပေါ့နော်ဒီမြန်မာပြည်လက်ရှိဒီတော့အစိုးရအပေါ်မှာသူတို့ဒီအယူဆောင်မှုတွေလုပ်ပါတယ်အဲ့တော့အယူဆောင်မှုတွေလုပ်တဲ့အခါမှာအခုကျွန်တော်တို့ကြည့်ရသလောက်ပေါ့လေကျွန်တော်တို့ကကြည့်ရသလောက်ကအမေရိကန်ကလည်းလုပ်တဲ့အယူဆောင်မှုဆိုတာဒါကသူတမိုင်နန်တဲကလုပ်တဲ့ bilateral အယူဆောင်မှုအဲ့တော့အဲ့ဒီအယူဆောင်မှုကိုကျွန်တော်တို့ကကြည့်မယ်လို့ရှိတော့အဓိကကတော့သူတို့တပ်မတော်နဲ့တပ်မတော်ကတာဝန်ရှိတဲ့ခေါင်းဆောင်ကြီးကြီးပိုင်းတွေကိုပြစ်မှတ်ထားပြီးတော့လုပ်တော့ကျွန်တော်တွေ့ရတယ်အဲ့ဒါပေမဲ့တစ်ထပ်ပိုတဲ့ပေါ့နော်အခုဒီပြည်သူလူထုရတော့ကျွန်တော်ကပြောကြတဲ့နိုင်ငံတကာကနေပြီးတော့စစ်ရေးရအယူဆောင်မှုမျိုးလုပ်ဖို့လာရတယ် UN တပ်တွေလာဖို့ဆိုတဲ့ကိစ္စတွေကြတော့အဲကျွန်တော်တို့နိုင်ငံတကာကတော့ဒါဒီလီလာတလန်းနဲ့ပေါ့ကျွန်တော်လုပ်ခဲ့ကြတာရှိတယ်ပထမတော့လားကတော့ဒီလုံခြုံရေးကောင်စီကဆုတ်ဖြတ်ချက်နဲ့လုပ်ခဲ့တဲ့ဒီလာနေကျွန်တော်ရှိတယ်။နောက်တစ်ခုကကျတော့လုံခြုံရေးကောင်စီကဆုတ်ဖြတ်ချက်မပါဘူး။ဒါပေမဲ့နေတိုးအခြေခံနဲ့ပေါ့နော်။ဒါကိုဆာဗီယာတို့မှအခုအီရတ်ကိုတိုက်တဲ့ဟာမျိုးတွေပေါ့နော်။အဲနေတိုးရဲ့အခြေခံနဲ့ပေါ့နော်။ဒီအမေရိကန်ဥဆောင်ပြီးတော့လုပ်ခဲ့တဲ့ဒီလာနေရှိတယ်ပေါ့။အဲ့မဲ့အဲ့ဒီနိုင်ငံတွေအားလုံးကြည့်လိုက်လို့ရှိရင်အဲဒီလုံခြုံရေးကောင်စီကသွားမယ်ဆိုလို့ရှိရင်လည်းအမေရိကန်ရဲ့ထောက်ခံမှုလို့ဒီကုနာကမြန်မာပြည်နဲ့အမြဲတမ်းရပ်တည်ပြီးနေတဲ့ပူပေါ့။ကျွန်မပဲအစောတက်တက်ပေါ့နော်ရက်တီပီနေတယ်တရုတ်နဲ့ဒီရုရှားရဲ့ခိုင်းနိုင်တာကလည်းအရေးကြီးတာအဲဒါမှမဟုတ်နေတိုးနဲ့ပဲတက်လုံးမယ်ဆိုလို့ရှိရင်လည်းဒါအမေရိကန်ကမပါမဖြစ်ဘူးပါရတဲ့အနေအထားရှိပါတယ်အဲ့တော့ဒီနေ့ကျွန်တော်တို့ဟလာအမေရိကန်အစိုးရတာဝန်ရှိသူကအမေရိကန်အနေနဲ့ဟလာတခြားနိုင်ငံတွေမှာရှိတဲ့ဒီမိုကရေစီအပြောင်းလဲတွေကိုစစ်အင်အားသုံးပြီးတော့လုပ်တဲ့နည်းလမ်းကိုအမေရိကန်အနေနဲ့တော့အစီအစဉ်မရှိပါဘူးလို့ဒါပြောလိုက်တော့ဒီခုကတော့ပူရှင်းသွားတာပေါ့နော်ဒီနည်းလားမရှိတော့ဘူးအဲ့တော့ဒီနည်းလားမရှိတော့ရင်ခုတော့ဘမကလုံခြုံရေးကောင်စီမှလည်းဒီနည်းလားကဒါကထွက်လာလို့ဆိုတော့ဘယ်လိုလဲပေါ့နော်အမေရိကန်ကသူ unilaterally ပေါ့နော်သူ့ရဲ့မဟာမိတ်ဖြစ်တဲ့နေတိုးလိုဟာမျိုးနဲ့ဒီကိစ္စမလုပ်ဘူးဆိုရင်ဒါခုတော့ဘမကမှလည်းကိစ္စရဲ့သူစက်တင်မှုတော့မရှိတော့ဘူးအဲ့တော့ဟိုကျွန်တော်တို့တော့ဒီမှာကျွန်တော်ပြောလို့ရတာကတော့ဒီစည်ရေးရအယူဆောင်မှုတော့မဖြစ်နိုင်ဘူးဆိုတဲ့ဟာကိုကျွန်တော်ပြောလို့ရတယ်ဒါပေမဲ့ချွတ်ချက်ရှိတာတခုကပါလဲတော့အကယ်၍ဒီဆန္ဒပြမှုတွေကိုတင်နေတဲ့အခါမှာလူတွေအသေးပြောက်များလာခဲ့တယ်ဆိုလို့ရှိရင်ဒီလိုမျိုးအသေးပြောက်များတဲ့ကိစ္စကိုကျွန်တော်တို့ genocide convention နဲ့ဒါကိုဟိုတွဲပြီးတော့ဟိုစဉ်းစားလို့ရတဲ့ဟာတွေရှိတယ်ဒါဘာကြောင့်လဲဆိုတော့ဥပမာဒါ political site ဆိုခေါ်တဲ့နိုင်ငံရေးအရာဟလာဟိုလူစုလိုက်ကြုံနေတဲ့ကျချင်းစတဲ့ political site ဆိုတဲ့ language မျိုးကိုကျွန်တော်တို့ဒီကျွန်တော်တို့အိန္ဒိယနိုင်ငံဖြစ်တဲ့ Cambodia တို့ဘာလို့မှလည်းဒါသုံးခဲ့တာမျိုးရှိအကယ်၍ကျွန်တော်တို့ကဒီဟိုဆန္ဒပြရတဲ့ဟာကိုဖြုတ်ခွင်းတဲ့ပုံစံကနေပြီးတော့လူတွေအစုလိုက်ပြုံးလိုက်တဲ့ကိစ္စမျိုးတွေဖြစ်လာတယ်က political site ဖြစ်လာတဲ့ solution တော့ဒီ genocide convention အရာလူကြီးကောင်စီကဟိုအရေးယူဆောင်မှုမျိုးတွေလည်းစဉ်းစားအောင်လည်းစဉ်းစားနိုင်တယ်ပေါ့ဒီတစ်ခုတော့ရှိတယ်လို့တော့ကျွန်တော်ရည်ရွယ်ရအောင်သုံးသပ်ကြပါ
ဟုတ်ကဲ့ဟုတ်ကဲ့ဆက်ကျေးဇူးပါအဲ့တော့ကျွန်တော်ကိုထမင်းလေးကိုဒီညမှာမေးချင်တာကိုထမင်းလေးကဒီနိုင်ငံရေးပိုင်းဆိုင်ရာလေးတာပဲနော်ဖက်ဒရယ်ပိုင်းဖက်ဒရယ်ပိုင်းဆိုင်ရာလေးတာတဲ့သူတို့လည်းဖြစ်တဲ့ကာကြတော့ကျွန်တော်လက်ရှိအခြေအနေမှာကတော့လူစုကဒီပြည်တော်စုတော်ကိုစားပြုကော်မတီ CRPH ကိုဟိုဒါထောက်ခံအားပေးနေတဲ့အခြေအနေမှာရှိတယ်ပေါ့ဒီဘက်မှာလည်း CRPH အနေနဲ့ဒီနိုင်ငံတကာဆက်ဆံရေးလို့သိစမျိုးတွေမှာတော်တော်လေးကိုဒါသူတို့အနေနဲ့ဒီတက်တင်လုပ်ဆောင်လာတဲ့အခြေအနေရှိပါတယ်ဆိုတော့ဒီကုလသမဂ္ဂလို့သိစမျိုးတွေနိုင်ငံဆက်ဆံရေးလို့သိစမျိုးမှာရှိတဲ့ကာကြတော့ဆိုတော့ဒီ CRPH ရဲ့အခမ်းအနားဒီလုံဆောင်နိုင်ဒီ CRPH ကိုတခုထောက်ခံမှုကဒီနိုင်ငံတကာစာမျက်နှာမှာဘယ်လောက်ထိဒီကျူတရမှုရှိနိုင်လဲနိုင်ငံတကာဒီလှုပ်ရှားမှုတွေမှာဘယ်လောက်ထိကျူတရမှုရှိနိုင်လဲလက်ရှိ CRPH ရဲ့နိုင်ငံတကာရေးဆောင်ရွက်မှုကိုကိုထမင်းနဲ့ဘယ်လိုများသုံးသပ်ချင်တာရှိလဲဒါလေးချက်တော့ဆွေးနွေးပြပါဦ
းအဲ့တော့ပထမဦးဆုံးကတော့ဒါ CRPH ကခေတ္တပြည်တော်စုဝန်ကြီးတွေခန့်ရတယ်ပေါ့နော်ခေတ္တပြည်တော်စုဝန်ကြီးတွေခန့်ရတဲ့အထက်မှာဝန်ကြီးဌာနအနေနဲ့ကဒါနိုင်ငံခြားရေးဝန်ကြီးဌာနလည်းပါလာတယ်ဆိုတဲ့အခါကျတော့ဒါ CRPH လုပ်တဲ့ဟာကနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာဒ ဒီလက်ရှိအာဏာသိမ်းစစ်ကောင်စီအနေနဲ့သူတို့နိုင်ငံတကာအဆင့်မှာသူတို့ကနိုင်ငံသားရေးကိုဒါတာဝန်ယူတဲ့အခါမှာတရားဝင်အစိုးရအနေနဲ့မရှိဘဲနဲ့ဒါ CRPH ကသာလျင်တရားဝင်လွှတ်တော်ရွေးကောက်ထားတဲ့အမတ်တွေကဒါဖွဲ့စည်းထားတဲ့ဒါယာယီပေါ့နော်ခိတပြည်တော်လူဝင်ကြီးဖြစ်တယ်ဆိုတဲ့သဘောမျိုးပေါ့နော်အဲဒီတရားဝင်မှုနဲ့ပတ်သက်ပြီးတော့တိုက်ပွဲပေါ့နော်တရားဝင်မှုတိုက်ပွဲအဲ့ဒီဟာမှာနိုင်ငံတကာစာမျက်နှာကိုပါတည်တည်ဆာဆာဖွင့်ပြီးတော့လုပ်တာလို့မြင်ပါတယ်ဒါပေမဲ့အဲ့ဒီမှာကျွန်တော်တို့ကဘာစမ်းသပ်ဖို့ရှိတုံးဆိုတော့ CRPH ကတော့ဒါလောလောဆယ်မှာနိုင်ငံတော်အစိုးရရဲ့ရန်တရားတွေကိုရရှိနေတဲ့အဖွဲ့အစည်းမဟုတ်ဘူးပေါ့လေနိုင်ငံတော်အစိုးရရဲ့ရန်တရားတွေကတော့ဒါဗိုလ်ချုပ်မင်းမြောင်းလိုက်ဦးဆောင်တဲ့နော်နာဆာကကောင်စီလက်ထဲမှာအခုရှိနေတာပေါ့လေဒါပေမဲ့အဲ့ဒီရှိနေတဲ့ရန်တရားတွေကလည်းဒီ CRPH လှုပ်ရှားမှုကြောင့်မို့လို့ဒါရက်နေတဲ့နေနေရှိတယ်လို့ပြောရမှာပေါ့အဲ့တော့အဲ့လိုအခြေအနေမျိုးမှာဆိုတော့ CRPH အနေနဲ့စဉ်းစားဖို့ကတော့ဘာလဲဆိုလို့ရှိရင်ဒီဘက်ကစနစ်တကျရှိနေပြီးသား state apparatus ကြီးပေါ့အစိုးရရန်ရည်တခုလုံးကိုရထားတဲ့အချိန်မှာဟိုဘက်မှာကြတဲ့အခါကျတော့ဒါသူတို့ကဟို human resource ပေါ့နော်အဲ့တော့လူသူအင်အားဘယ်လောက်ရှိမလဲတခါပြီးတဲ့အခါကျတော့ဘယ်လောက်မြန်မြန်ဆန်ဆန်နဲ့ထိထိရောက်ရောက်ဆောင်ရွက်နိုင်မလဲဆိုတဲ့ကိစ္စတွေမှာတော့တေချာစဉ်းစားဖို့လိုတယ်လို့ယူဆပါတယ်နောက်တစ်ခုကတော့ဒီဥကြုံမိုးထုံးပေါ့ကျွန်တော်တို့ UN မှာမြန်မာနိုင်ငံကိုကိုစားပြုတ်ပြီးတော့ရောက်နေတယ်ကိုစလေအခု CRPH အစိုးရနဲ့NLD အစိုးရကိုစားပြုတ်ပြီးတော့ဥကြုံမိုးထုံးကပြောသွားတယ်ပြောသွားပြီးတဲ့နောက်မှာဥကြုံမိုးထုံးကပဲနိုင်ငံညာရေးကိစ္စတွေဆက်ပြီးတော့လှုပ်ဖို့လိုတောင်းဝန်ပေးထားတဲ့အခါကျတော့သူကတတ်နိုင်သမျှတော့ရှိတဲ့ resource နဲ့ရှိတဲ့အင်အားနဲ့ပေါ့နော်နိုင်ငံတကာစာမျက်နှာမှာဒီတရားဝင်မှုတိုက်ပွဲကိုတော့ဆက်ပြီးတော့ကြီးတက်နေတယ်ဆက်ပြီးတော့တိုက်နေတယ်ဆိုတော့မြင်လာတယ်ပေါ့နော်အခုချိန်ထိလည်းဒီအာဆီယံအပါအဝင်ကျွန်တော်တို့အင်ဂျီနာချင်းနိုင်ငံတွေအကုန်လုံးကဒီမှာရှိနေတဲ့နိုင်ငံသားဝင်ကြီးဌာနကိုနိုင်ငံသားဝင်ကြီးဌာနနဲ့အတိအမှန်မပြုတ်သေးဘူးအမေရိကန်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူကလည်းတရက်ကပဲပြောတယ်ဆိုတော့ဒီလိုအခြေအနေတော့အခုဟာကတော့ဗောနော်ဒါဆက်ပြီးတော့ရှိနေတော့ဆက်ပြီးတော့ဒီကိစ္စမှာ CRPH နဲ့ဒီဘက်ကနာဆာကကောင်စီနဲ့အပြိုင်ဆိုင်လုပ်နေရတော့မယ်လို့ကျွန်တော်မြင်ပါတယ်
ဒါတော့မျိုးစုံကိုကျွန်တော်အဓိကဒီနောက်ထပ်မေးချင်တာကတော့ကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ဒီလူမှုဆန္ဒပြမှုတွေသဘိပ်ပေါက်မှုတွေကိုလက်ရှိဒီ NASA ကဒီစစ်ကောင်စီရဲ့ဒီကံပေးဖြည့်ရှင်းမှုတွေကဒီနိုင်ငံတကာရဲ့ဖီအာအပေါ်မှာသူတို့ဘယ်လောက်စဉ်းစားပြီးတော့ကံပေးနေတဲ့ပုံစံရှိတယ်လက်ရှိချိန်မှာလည်းကျွန်တော်နိုင်ငံတကာကတော်တော်လေးကိုဖီအာပေးပြောဆိုနေတာရှိတယ်လို့အဖက်မှာလည်းကျွန်တော်တို့ဒီလူမှုဒီဆန္ဒပြသဘိပ်ပေါက်ဆန္ဒပြမှုဒီတနက်ကြီးအစ်စ်တွေတုံးပြီးတော့မှဒီဖြည့်ရှင်းတာတွေနောက်တစ်ပါးဒီကံပေးဖြိုခွင်းတာတွေလူသေဆုံးမှုတွေတော်တော်လေးကိုဒီတွေ့ရတာရှိပါတယ်ဆိုတော့လက်ရှိဒီနာသာကအနေနဲ့ဒီလူလူဆန္ဒပြမှုတွေသဘိပ်ပေါက်မှုတွေကိုဖြစ်ရှင်းတဲ့ပုံစံကနိုင်ငံတကာအပေါ်ကိုဘယ်လောက်ထိကြိုးစားရမှုရှိရနိုင်ငံတကာအပေါ်မှာဘယ်လောက်ထိစဉ်းစားမှုရှိတဲ့အခြေအနေမှာဒီတွေ့ရတာရှိရဆရာဒီပုံမှာဘာလဲသုံးသပ်ချင်တာရှိမှာ
ဟုတ်တစုံတရာတော့စဉ်းစားပါလိမ့်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ဒီတကယ်ပေါ့နော်ဒီနိုင်ငံတကာနိုင်ငံလုံးမှာစပြီးတော့ဖြုတ်ခွင်းတယ်ဆိုတဲ့အနေနဲ့ဖြစ်ခဲ့တာ28ရက်လေးအဲ့ဒါဆိုရှယ်လီမတိုင်ခင်မှာတောက်လျှောက်ကဒီဆန္ဒပြပွဲတွေရှိခဲ့တာရှိခဲ့မှာရန်ကုန်မှာဆိုကျွန်တော်တို့မျက်မြင်အတွေ့အကြုံရဆိုလို့ရှိရင်တချို့နေရာမှာဆိုလို့ရှိရင်ဒီရဲတို့ဒီအတက်တို့မလဲတဲ့ဘုံတို့မှာရုပ်တိုက်တဲ့ကာလတွေရှိတယ်လုံးဝဟိုမထားတော့တဲ့အနေအထားတွေရှိတာအဲ့တော့ဒါတွေကိုကျွန်တော်တို့ကြည့်မယ်ဆိုရင်တော့ဒီစုံတရာတော့ဒီအပေါ်မှာအခြေအနေမျိုးစဉ်းစားကောင်းလဲစဉ်းစားမှာပေါ့နော်ဒီရတွေကိုဖြုတ်ခွဲလိုက်တယ်ဆိုလို့ရှိရင်နိုင်ငံတကာမှာဟို pressure တွေပုံများလာတယ်နိုင်ငံတကာမှာလည်းဒီအမြင်မကောင်းနိုင်ဆိုတော့စဉ်းစားကောင်းပြီလည်းရှိတယ်ပေါ့အဲဒါပေမဲ့တစ်ခုကပေါ့ဒီဒါကတော့ဒါဒီဘယ်စစ်တပ်မဆိုပါတော့သူတို့မှာအမြင်တန်းဟိုဘာ priority လဲဘာ secondary လဲပေါ့တော့ဘာအဓိကကြားလဲရည်မှန်းချက်လဲအဓိကကြားလဲရည်မှန်းချက်ကိုရဖို့အတွက်ဘာတွေမလို့ပေးဆက်ဖို့လုပ်လဲဆိုတဲ့ဟာတွေကတော့စဉ်းစားလေးရှိတယ်စဉ်းစားလေးရှိတယ်တော့အခုလောလောဆယ်မှာဟလာဒီကျွန်တော်အမြင်ကတော့ဒီလက်ရှိဒီSCC ရဲ့သူရဲ့တရားဝင်မှုကခုနအပြိုင်ဖြစ်လာတဲ့ပုံမျိုးဖြစ်တာခုနကပေါ့နော် CRPH တဲ့အခုကနိုင်ငံတကာမှာလည်းသူ legitimacy အပြိုင်ဖြစ်လာတယ်မဖြစ်လာဘူး။နောက်ပြီးတော့ဒီပြည်သူလူထုထဲမှာလည်းသူရဲ့ဒီအပြိုင်ရန်တရားတွေပေါ့နော်ဒီခုနပြောတဲ့မျိုးတွေမှာအလားအောက်ခြေတွေမှာဒီအလုံးကြီးအဖွဲ့တွေလိုမျိုးရန်တရားတွေအပြိုင်တိဆောက်လာတဲ့အခါဖြစ်လာတော့ဒါကသူ့အတွက်က ဟိုအကြီးဆုံးပို့ပြီးကြီးတယ်သူတို့ဖြစ်လာတယ်ချိန်ချောင်းကိုတင်လို့ဖြစ်လာတာဒါကိုသူကပို့ပြီးတော့အားဆိုင်ပြီးတော့အလုပ်လာတဲ့အနေအထားမျိုးတွေ့ရတယ်ပေါ့အဲ့တော့ကြောင့်ဟိုကျွန်တော်တို့သုံးသပ်ချက်အရတော့အစပိုင်းမှာကြိုင်တဲ့ပုံတွေဒီဘက်က CRP အားကောင်းလာပြီးတော့စင်ကြိုင်အဲဒီမကနီဇင်ပေါ်အောင်လာပြီးတဲ့အချိန်နောက်ပိုင်းမှာကင်ထရက်ပုံတွေကလည်းကွဲသွားတဲ့ဟာမျိုးတွေကျွန်တော်တွေ့ရတယ်ပေါ့။ဒီလိုမှဆိုလို့ရှိရင်ကျွန်တော်တို့ဒီ26ရက်နေ့မှာဒီတက်တွေကိုတမန်ကန်လုံးမှာအကြီးကျယ်ရွှေ့တဲ့ကိစ္စတွေပေါ့နော်။ဒါတွေကလည်းဒါဟိုကင်ထရက်မှုတွေပြောင်းပြီးဆိုတဲ့အခြေအနေမျိုးကိုကျွန်တော်တို့ကသုံးသပ်လို့ရတယ်ပေါ့။အဲဒါကြီးရွှေ့ပြီးမှ28ရက်နေ့မှာအဲဆန်လုပ်ရဖြစ်ပေါ့လေ။အဲတော့ဟိုအခုအကယ်၍ပေါ့နော်ဒီလက်ရှိ SAC အနေနဲ့ကဒီသူရဲ့ legitimacy ကိုသူနံပါတ်1ဦးစားပေးပြီးတော့အဲကင်ထွက်မယ်ဆိုလို့ရှိရင်တော့အဲပို့ပြီးတော့အဲပြင်းထန်တဲ့အဲကင်ထွက်မှုမျိုးတွေလည်းဖြစ်လာနိုင်တယ်ပေါ့နော်ဒါကျွန်တော်တို့ဆိုရင်သူတက်တန်မှုတွေလည်းပို့ဖြစ်လာနိုင်တယ်အဲဒီပေါ်မှာတော့အဲကျွန်တော်တို့ဆိုရင်ရှိပါတယ်အ
ဲလက်ရှိကျွန်တော်တို့ဟာဒီနိုင်ငံရေးအရာတွေလူလူတောက်ရှားမှုတွေရှိတယ်နောက်ပါဒီနိုင်ငံရေးအရာပဲတစ်ဖက်မှာဒီနိုင်ငံကဒီဆာမျက်နှာမှာဒီ CRPH ကလောက်ဆောင်ဒီတုတ်ရှားနေတဲ့ကိစ္စမျိုးတွေရှိတယ်။နောက်နိုင်ငံတကာရဲ့ PR တွေကျွန်တော်တို့တုံ့တွေ့ရတဲ့ PR တွေရှိတယ်ပေါ့။ဆိုနိုင်ငံတကာအနေနဲ့လည်းဒီအနာသိန်းစစ်ကောင်စီကိုဒီ PR ပေးနေတဲ့ကိစ္စမျိုးတွေရှိတယ်ပေါ့။ဆိုတော့ဒီလိုစီရင်မှုကလူတွေထက်ထက်စဉ်းစားရဲဆိုတဲ့အချက်ကတော့ဒီလိုဒုလူရှားမှုဒီတိုက်ပွဲပေါ့ဒီຫນွေဥဒေါ်လာရေးဆိုတဲ့ဘာမှပြောဆိုကြရဲသက်ဆိုကြရဲဆိုတဲ့ပိတ်တာမျိုးပါ။ဒီလက်ရှိနိုင်ငံရေးအခြေအနေကကျွန်တော်သုံးသပ်မှုအရာဆိုလို့ရှိရင်ဘလို့အခြေအနေမျိုးကိုဒီဖြစ်သွားစေနိုင်လဲဘလို့လားလာရှိနိုင်လဲလက်ရှိဒီလိုအခြေအနေမျိုးမှာ
ဟိုလက်ရှိအနေအထားမှာဖြစ်နိုင်တဲ့ scenario တွေပေါ့နော်အခင်းအခြေတွေပေါ့အဲတခုအခင်းအခြေတခုကတော့အခုလက်ရှိSAC အနေနဲ့ဆန္ဒပြမှုတွေဖြစ်ခွေးနိုင်လဲရှိမယ်လူလူဘက်ကလည်းဒီလိုဆန္ဒပြမှုတွေရှိမယ်ဒီလိုပုံစံမျိုးနဲ့ကျွန်တော်တို့ကဒီတက်ကုန်သွားတဲ့ဟာမျိုးနဲ့အနေအထားလည်းရောက်သွားနိုင်ပါတယ်ဒါအခင်းအခြေတခုအတိုင်းဒီကတော့မတည်ငြိမ်မှုတွေရှိမယ်အလားဖြစ်တဲ့ခက်တဲ့ဒုထနာမှုတွေလည်းရှိမယ်အဒူလူကလည်းဘယ်လိုမှလက်မခံဘူးဆက်လက်ပြီးတော့ဆန့်ကျင်တယ်အလားလက်ရှိဒီပြည်တော်မှာရှိတဲ့ဒီ SAC အနေနဲ့ကလည်းသူ့ရဲ့ရန်တရားကိုသူတရားသူလည်းပတ်နိုင်မယ်ဆိုတဲ့အနေအထားမှာတော့ကျွန်တော်တို့ဆက်သွားရင်လည်းအခုဒီသူတို့ပြောတာလည်းရွေးကောက်ပွဲဆိုတဲ့ချင်းချင်းမျိုးတစ်ခုလည်းဖြစ်လာနိုင်တယ်နောက်ဒီနေ့တစ်ခုကတော့ကျွန်တော်တို့လက်ရှိအနေအထားမှာနိုင်ငံတကာလည်းလက်ခံမှုရှိဘူးပြည်သူလူထုကလည်းလက်ခံမှုမရှိတဲ့အတွက်ကြောင့်မလို့နောက်ဆုံးမှညှိနှိုင်းဆွေးနွေးပြီးတော့အဖြေရှာတဲ့ဆိုတဲ့လမ်းကြောင်းမျိုးလည်းဒါလည်းတစ်ခုလောက်ပါတယ်တတိယ scenario ကတော့ကျွန်တော်တို့ဒီလိုမျိုးဖြုတ်ခွဲမှုတွေလုပ်နေရင်းနဲ့ပါပဲဒီလူထုကြားထဲမှာလူငယ်တွေကြားထဲမှာပဲဒီဒါနဲ့ပတ်သက်ပြီးတော့အခံမရနိုင်ဖြစ်တဲ့အခါမှာအလားတိုင်းသားလက်နက်ကိုင်အုပ်စုတွေရဲ့အချို့တွေနဲ့အလားပေါင်းစည်းပြီးတော့အလားဟိုဖက်ကလည်းဒီတံပြန်တဲ့လှူရှားမှုမျိုးတွေပေါ့နော်လှုပ်လာတဲ့မတည်ငြိမ်မှုမျိုးတွေလည်းအလားဖြစ်လာနိုင်ပါဒါကျွန်တော်တို့တွေ့ကြုံရဆိုကျွန်တော်တို့လည်းငယ်ငယ်တုန်းကအလားဒီလိုမျိုးတွေဖြိုခွဲခံရပြီဆိုရင်လည်းဟိုစဉ်းစားတဲ့အတွေ့အကြုံမျိုးဖြစ်သွားတာပါဒါကျွန်တော်တို့လည်းစဉ်းစားခဲ့မှုပါဒါတွေလည်းဖြတ်လည်းဖြတ်ပန်းခဲ့မှုလို့အဲနောက်တစ်ခုကကျတော့ခုနကဒီလိုမျိုးနိုင်ငံတကာ PR ပြည်တွင်း PR ပေါ့နော်နောက်တစ်ခုကဒီလိုမျိုးပြည်သူလူထုဆန္ဒပြမှုတွေကိုဥပဒေအရသာဖြုတ်ခွင့်ရတယ်ဆိုတာလေ morally ပေါ့နော်စိတ်ပိုင်းဆိုင်ရာအရာထိခိုက်ကြတယ်ဒီအရင်ဖြုတ်ခွင့်တဲ့သူတွေအထိခိုက်ကြတော့အရင်အချိန်ခံနေပေါ့နော်ဒီအင်အားစုတွေမှာဟိုဖြုတ်ပွဲလာတာမျိုးတွေလည်းဖြစ်လာတယ်အဲ့လိုမျိုးတွေဖြစ်လာပြီဆိုလို့ရှိရင်လေခုနကတိုင်းရင်းသားလက်နက်ကိုင်တွေကလည်းဒါသူတို့အဒီနဲ့ဒါကိုလည်းသူတို့အခွင့်အရေးတစ်ခုနဲ့သူတို့ကြည့်ပါအဲ့တော့ဟိုအဲ့ဒီ scenario ကတော့ဒါဟိုကျွန်တော်တိုင်းပြည်အတွက်အများကြီးလဲဟိုစဉ်းစားပြရရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ Syria နဲ့လည်းဒီမတမ်းမရှိပါနဲ့ဒီလိုဖြစ်သွားတာ။နောက်တော့မှဟိုဒီသူအင်အားစုအသီးသီးကသူလက်လန်းပြီးတဲ့နေမျိုးသူထိန်းတာသူလက်နဲ့သူကင်တာဆိုတဲ့အခြေအနေမှာနောက်ဆုံးကျတော့ဟိုဘယ်သူမှလည်းအုပ်ချုပ်လို့မရတော့တဲ့အနေအထားပေါ့။တိုင်းပြည်ပြတ်တယ်ဆိုတော့ state fail လို့ဆိုတဲ့အနေအထား။ဒီလိုအနေအထားဖြစ်သွားမယ်ဆိုရင်တော့ဒါကဟိုကျွန်တော်တို့ဘာဆေးမှမရှိတော့တဲ့အနေအထားပါ။ဒါကဆိုလို့ရှိရင်တော့ကျွေးလဲဝင်လဲမလွယ်တော့ဘူးပေါ့နော်ဘယ်နိုင်ငံကဝင်တာစိတ်ဖေးလွတ်ဖြစ်ပြီဆိုလို့ရှိရင်ကျွန်တော်တို့အတွေ့အကြုံအရမှာအဲဆိုမလီယာမှာစိတ်ဖေးလွတ်ဖြစ်တယ်ဒီနေ့ဒီသူကဟိုခေါင်းပြန်မထောင်းတော့တိုင်းပြည်အစ်စ်ကိုပြန်မရောက်တော့
ဆိုတော့ဟိုကိုထမ်းနေတယ်ဟောဒီပုံကဟိုဘာသာဖြစ်ဆက်ပြီး
ရှိတဲ့စနေပေးချင်တာရှိမယ်အဲလမ်းပေါ်မှာလူငယ်တွေအော်နေတဲ့86ကအချိုးတွေ27မှာလာမချိုးနဲ့ဆိုရဟာအဲ့တော့အဲ့ဒီဟာကိုတဖက်မှာရှိတဲ့တမရိုကိုအာနာသိန်းစစ်ကောင်စီခေါင်းဆောင်တွေရောကျွန်တော်ထင်တယ်တိတိကျကျနားလည်သဘောပေါက်ဖို့လို့အဲ့တော့ဒီအနေအထားဟာ86ခုနှစ်ကအနေအထားလို့မျိုးမဟုတ်ဘူးပေါ့နော် 86လက်အောက်မှာလည်းပဲเนาะဒီဒပိုင်းဒီမိုကရေစီပေါ့ဗျာဒပိုင်းဖက်ဒရယ်ပေါ့ဗျာအဲ့ဒီအနေနဲ့နေခဲ့တာကိုပဲလူငယ်ထုတွေရောเนาะလူကြီးတွေရောပေါ့လေလူကြီးတွေရောအကုန်ပါပဲအားလုံးကဒီလွတ်လပ်မှုရဲ့အရသာကိုတည်သွားပြီအဲ့တော့အဲ့ဒါလိုအခြေအနေမျိုးမှာမျိုးငွေနဲ့ထိုင်ငွေနဲ့အာဏာမသိပါဘူးလို့ပြောထားရတာနေပြီးတော့မှဒီလိုအခြေအနေကြီးဖြစ်သွားပြီးတဲ့အခါကျတော့တပြီလုံးเนาะမျိုးနဲ့330 ာပြနေတဲ့အနေအထားကိုဒါတိတိကျကျစဉ်းစားသင့်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ကျွန်တော်ပြောသွားတဲ့အကြောင်းအရာကိုပြန်ပြီးတော့ချုပ်ဝါလို့ရှိရင်တော့ဒီဘက်မှာကငြိမ်းချမ်းစွာဆန္ဒပြနေတယ် leadership ကလည်း very young ဒီထွက်ပြီးတော့ဆန္ဒပြတဲ့လူတွေကလည်းအလွန်ငယ်တဲ့လူတွေအဲ့ဒီအခြေအနေမျိုးမှာဒီဘက်ဖြိုခွင်းတဲ့ဘက်ကစဉ်းစားပုံကအလွန်ကိုပဲရှေးဟောင်းတဲ့ဆန္ဒပုံဖြစ်နေတယ်တခါပြီးတဲ့အခါကျတော့ခေါင်းဆောင်မှုကလည်းခေါင်းဆောင်ပိုင်းကလည်းတည်တဲ့အတိုင်းပဲအဲ့တော့အဲ့လိုအခြေအနေမျိုးဖြစ်နေတဲ့အခါမှာဒီဟာကတနေ့တစ်နေ့တနေ့ပို့ပို့ပြီးတော့ပေါ့နော်ဒီလိုဒီကွာဟမှုနဲ့လက်ရှိဖြစ်နေတဲ့အခြေအနေကအဲကျွန်တော်တို့တိုင်းပြည်အတွက်မကောင်းဘူးအဲဒီတိုင်းပြည်ရဲ့အနာဂတ်မျိုးဆက်တွေအတွက်မကောင်းဘူးဒီဟာကိုတိတိကျစဉ်းစားသင့်တယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲချိန်နဲ့ပြည့်သွားတဲ့အခါကျတော့ဒီဆွေးနွေးပွဲဒီမှာပဲရက်ချင်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဒေါက်တာမင်းစောဦးနောက်တစ်ခါဒီကိုထမ်းမင်းလေးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ဆိုတော့အားလုံးပဲကျေးဇူးပါခင်ဗျာ
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုကြာရီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်စနေနေ့တို့တရင်ပတ်စင်ကနေတို့နားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးတရင်ချင်းချုပ်ကိုပြောပြပါမယ်ဒီမနက်ကနေမြို့တော်မြများမှာစစ်တပ်ရဲ့ရဲကအကြမ်းဖက်နှိမ်နှင်းဖြိုခွဲတဲ့ကြားမှာပဲဒီကနေ့ဆက်ပြီးဆန္ဒပြကြပါတယ်။ဂျပန်မျိုးကဆန္ဒပြပွဲတွေကိုမြေရုပ်ဘုံတွေအတံဘုံတွေပြစ်ခတ်ပြီးဖြိုခွဲပေမဲ့လည်းဆန္ဒပြသူတွေကကျေးကျော်တန်တွေအော်ဟစ်ပြီးဆန္ဒပြကြပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေအတွင်းဒဏ်ရာရသူဖမ်းဆီးခံရသူတွေရှိတယ်ဆိုတဲ့သတင်းတွေကြားထားပေမဲ့လည်းအရေးအတွက်အတိအကျကိုတော့အတည်ပြုလို့မရပါဘူး။ရဲကဖမ်းပြီးရိုက်နေတာဖမ်းတော့တာတွေကိုရယူထားတဲ့တပ်ပုံတွေမှာတွေ့ရပါတယ်အခုရပိုင်းတွေမှာတော့ရန်ကုန်မှာည7နာရီတိုင်းတံပုံတီးကြတဲ့အပြင်နေပြည်တော်ကနေကြေကြေတန်တီအော်ဟစ်တာဒီမိုကရေစီရေလှှရှားမှုတခြင်းတန်ပြိုင်တီးဆိုတာတွေနေ့စဉ်ရှိနေပါတယ်အကြမ်းဖက်အာဏာပိစံနဲ့စီရီယံလှှရှားမှုမှာလည်းပြည်တွင်းကဝန်ထမ်းတွေပုံပြီးပါဝင်လာကြသလိုပြည်ပနိုင်ငံအသီးသီးကမြန်မာတာဝန်ထမ်းတွေလည်းပုံပြီးပါဝင်လာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကောက်ွက်ပြီးဒီမိုကရေစီရေတောင်းဆိုနေသူတွေနဲ့အတူတသားရရှိကြောင်းပြတဲ့အနေနဲ့ဩစတြေးလျနိုင်ငံစီနီမျိုးက Martin Place ဆိုတဲ့နေရာမှာဩစတြေးလျရောက်မြန်မာမိသားစုတွေဒီနေ့စုဝေးဆန္ဒပြကြပါတယ်။ဒါ့အပြင်နီပေါ်နိုင်ငံကတ်မန်ဒူးမြို့တော်ကမြန်မာတန်ရုံပြင်ပမှာလည်းနီပေါ်နိုင်ငံသားတွေစုဝေးပြီးမြန်မာဆန္ဒပြသူတွေကိုထောက်ခံတဲ့အကြောင်းနဲ့အကြမ်းဖက်ဖြိုခွဲတာကိုကန့်ကွက်တဲ့အကြောင်းဆန္ဒပြကြပါတယ်။အိန္ဒိယနိုင်ငံမှာထပ်ပြီးခုလုံသွားတဲ့မြန်မာရဲတပ်ဖွဲ့ဝင်တွေကိုပြန်လွှဲပြောင်းပေးဖို့မြန်မာစစ်ဖက်အုပ်ချုပ်ရေးကောင်စီကအိန္ဒိယကိုတောင်းဆိုထားတယ်လို့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းတာဝန်ရှိသူဒူးကဒီနေ့ပြောတဲ့အကြောင်း Reuters သတင်းတပုတ်မှာရေးထားပါတယ်။ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခိုင်းတာမလုပ်ချင်တဲ့အတွက်ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်တွေနဲ့မိသားစုအယောက်30ပတ်ဝန်းကျင်ပြီးခဲ့တဲ့ရက်တွေကအိန္ဒိယပဲထွက်ပြေးခိုလွန်ခဲ့တာပါ။ကုလသမဂ္ဂလူညိုရေးကောင်စီမှတောက်ကြနေကမြန်မာအရေးတကယ်ပဲဆွေးနွေးခဲ့ကြပြီမဲ့လူညိုရေးကောင်စီဖွဲ့ဝင်အားလုံးသဘောတူညီတဲ့ထုတ်ပြန်ချက်တစ်ခုခုတော့ထွက်မလာခဲ့ပါဘူး။လူညိုရေးကောင်စီလက်ချဥက္ကဋ္ဌအဖြစ်အမေရိကန်ပြည်ထောင်စုကစတင်တာဝန်ယူပြီးနောက်တည့်မှာပဲအခုလိုမြန်မာအရေးတကယ်ပဲအစည်းအဝေးလှုပ်တာပါခင်ဗျာ။စနေနေ့အတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံလူနိုင်ငံသားအားလုံး ဒီနေ့ဒီမိုကရေစီရေလှောင်ရှားမှုကိုဒီအမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေကပေးရန်တွေအပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ်းပါမြတ်
This program has